Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်ပြည်အင်းမြမပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလကိုရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောပါခုညပိုင်းအစီအစဉ်တွေတောင်းယူပြဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကီထိုက်ပါတောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားဘက်ကအစင်းမြေကိုစလဲအဖွဲ့ဆင်းလွတ်ဖို့သဘောတူလိုက်ပါပြီအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နောက်ချက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတကိုတွေးဆမေးမြန်းနိုင်ဖို့အထူးစုံစမ်းရေးမှုကဆောင်ရွက်နေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သမရဟောင်းဦးသိန်းစိန်ပါဝင်တဲ့ပြည်ခိုင်ဖြိုးပါတီရဲ့ဘိုးဦးဆောင်ကွန်ပီကိုဖျက်သိမ်းပြီးတော့လာမယ့်2020ရွေးကောက်ပွဲမှာပြည်သူလူထုကပိုးပြီးလက်ခံမဲ့ပါတီတရဖြစ်လာစေရေးပြင်ဆင်ဆောင်ရွက်နေတယ်ဆိုတဲ့သတင်းမှာတော့
ဒါမဲ့ NLD ပါတီရဲ့နှစ်နှစ်တာအတွင်း NLD ပါတီကိုအားမလို့အားမရဖြစ်တော်ညာလဲအဲ့ရကပြည်ခိုင်ဖြိုးပါတီကိုထောက်ခံလာတဲ့အသေးပေတော့သိမရှိဘူးလို့ကျွန်တော်ယူဆပါတယ်ခင်အဲ့တော့အဲ့လိုကြီးအောင်
နိုင်ငံရေးအကဲခတ်ဦးတန်းစိုးနိုင်ပြောတော်ပါရှင်ပြည်စုံတော်မကြခင်ကြမှာပါဒါအပြင်မလေးရှားနိုင်ငံမှာတရားမွေလုံသမားတွေကိုခုရက်ပိုင်းဖမ်းဆီးနေလို့တရားမွေမြန်မာတချို့အဖမ်းဆီးခံရတဲ့တရင်နဲ့အီရန်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဖို့ချုပ်ကြီး HR McMaster ကို FOE ရဲ့မေးမြန်းချက်ကောင်းတော့ချက်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့ direct line ဆွေးနွေးခန်းကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုမတင်ငင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
တောင်ကိုရီးယားနိုင်ငံပျုံချန်းမှာနောက်လာတဲ့ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆင်လွတ်ဖို့မြောက်ကိုရီးယားကသဘောတူလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံတို့ကြားဒီကနေ့အင်ကာနဲ့ကျင်းပတဲ့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံပွဲမှာအခုလိုကန့်လန့်ခဲ့တာပါ။ဖေဖော်ဝါရီလ9ရက်နေ့မှာစတင်မဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲအတွက်အဆင့်မြင့်ရရှိတွေ၊အားကစားသမားတွေ၊ဗဘွားအလှပြကပ်ပြမဲ့အဖွဲ့တစ်ဖွဲ့ကိုက်ကွန်ဒိုတရုတ်ပြအဖွဲ့နဲ့သတင်းတောက်တချို့ကိုဆင်လွတ်ဖို့မြောက်ကိုရီးယားဘက်ကဆွေးနွေးပွဲအတွင်သဘောတူခဲ့တာပါ။အိုလံပစ်ပွဲတော်ဖွင့်ပွဲမှာတော့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအိုလံပစ်အဖွဲ့နှစ်ခုတို့အတူချီးတက်ဖို့ကိုလည်းတောင်ကိုရီးယားကကန့်လန့်ထားသလိုအိုလံပစ်ပွဲတော်ကာလအတွင်းချရောက်မဲ့တရုတ်နှစ်ကူအလတ်ရဲ့အတွင်းကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းနိုင်ရေးဆွေးနွေးကြဖို့လည်းကန့်လန့်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားဆက်ဆံရေးတိုးတက်စေဖို့စစ်ဖက်ဆွေးနွေးပွဲတွေကျင်းပရေးကိုလည်းနှစ်ဖက်တို့သဘောတူပါတယ်။လက်ရှိစည်ရေးတင်မာမှုကိုရှော့ချရေးစစ်ဖက်ဆွေးနွေးမှုလုပ်ဖို့သဘောတူခဲ့ကြောင်းနှစ်နိုင်ငံတို့ရဲ့ပူးရဲကြေညာချက်မှာဖော်ပြပါတယ်။နှစ်နိုင်ငံရဲ့ဆက်ကအပြည့်အပအမွန်ကျွန်ရွာမှာဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကတော့အိုလံပစ်ပွဲတော်မှာမြောက်ကိုရီးယားတို့အဆင်ပြေပြေပါဝင်နိုင်ရေးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေကြောင့်တင်မာမှုတိုးလာတာကိုရှော့ချနိုင်မဲ့နီလန်ရှာရေးရည်ရွယ်ဆွေးနွေးခဲ့ကြတာပါ။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကတော့ဆွေးနွေးပွဲကိုတည်တံ့ချိတ်ဆက်ပေးထားတဲ့ရုပ်သံကနေစောင့်ကြည့်ခဲ့ကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတွင်ဆယ်စုနှစ်နှစ်ခုနီးပါးနေထိုင်ခဲ့ကြတဲ့အယ်ဆယ်ဗာဒေါနိုင်ငံသား36,000ကျော်ကိုပေးထားတဲ့ယာယီကာကွယ်ပေးမှုတရမ်းတိုးပေးရေးကိုအမေရိကန်အစိုးရကရဆိုင်းတော်မှာဖြစ်ကြောင်းဆိုရကြီးတန်းတာဝန်ရှိသူတွေကမနေ့တနင်္လာနေ့မနက်ပိုင်းမှာပြောဆိုခဲ့ပါတယ်။2000ခုနှစ်မြင်းငင်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးတဲ့နောက်မှာအမေရိကတိုက်အလဲပိုင်းနိုင်ငံကနေလာရောက်ကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့ Temporary Protected Status TPS လို့ခေါ်တဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်စက်တင်ဘာ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။အဲ့ဒီရောက်တဲ့အခါကျရင်အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးတရားဝင်တွေထိုင်အလုပ်လုပ်ခိုင်တဲ့သူတွေဟာအရင်က TPS ယာယီအကာအကွယ်ပေးမှုမရခင်ကလို့အကျုံးဝင်နေအောင်မဲ့ဆိုရင်တော့တာမန်ရှေ့ပြောင်းနေထိုင်သူတွေဖြစ်ကိုရောက်ရှိသွားမှာဖြစ်ပြီးကာကွယ်မှုရရှိတော့မှာမဟုတ်ပါဘူး။အဲ့လိုပြန်ဖြစ်မဲ့ဆိုရင်သူတို့အနေနဲ့အခြားတာမန်ရှေ့ပြောင်းနေထိုင်သူတွေလိုအလုပ်လုပ်ခွင့်မိသားစုနဲ့အတူနေထိုင်ခွင့်စတဲ့ဗီဇအခွင့်အရေးမျိုးရှောက်ထားခွင့်ရှိမှာဖြစ်ပါတယ်။ဒီအဆုံးဖြတ်ချက်ကြောင့်ဆာဗရောနိုင်ငံသားတချို့အထောက်ထားမဲ့နေထိုင်တဲ့သူတွေလိုဖြစ်သွားနိုင်ပြီးချက်ချင်းပြန်ဖို့ခံရမဲ့အခြေအနေမျိုးလည်းဖြစ်သွားနိုင်ပါတယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးဆောင်ဆန်းရေးမှူးကသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမေးမြန်းခွင့်အလားအလာနဲ့ပတ်သက်ပြီးသမ္မတရဲ့အကျိုးဆောင်ရှေ့နေအဖွဲ့နဲ့ဆွေးနွေးခဲ့ပါတယ်။နှစ်ဖက်တို့ပြီးခဲ့တဲ့လကတွေ့ဆုံခဲ့ကြပြီးဒီကိစ္စနဲ့နီးစပ်သူတွေရဲ့အဆိုအရတော့ဖြစ်နိုင်ခြေရှိတဲ့တွေ့ဆုံမေးမြန်းမှုနဲ့ပတ်သက်ပြီးအတိအကျဘာမှမရှိသေးဘူးလို့ပြောပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲဟောင်း ရောဘတ်မူလာရဲ့လက်နက်ကြီးတမ်းမြင့်နေပြီဖြစ်တဲ့စုံစမ်းစစ်ဆေးမှုအတွင်းအခုအချိန်ထိလူပုဂ္ဂိုလ်၄ဦးကိုဆွဲချက်တင်ထားပြီးဖြစ်ပါတယ်။ဒီထဲမှာသမ္မတထရန့်ရဲ့မဲဆွယ်စီရင်ရေးမှုအဖြစ်တာဝန်ယူခဲ့ဘူးသူပေါ်မနန်ဖို့နဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းတို့လည်းပါဝင်ပါတယ်။ FBI ညွှန်ကြားမှုဟောင်းဂျိမ်းစ်ကိုမီကိုယာရုကထုတ်လိုက်ပြီး FBI ရဲ့လုပ်ငန်းတာဝန်တွေကိုသမ္မတထရန့်ကပိတ်ပင်ဟန်တာဖို့ကြိုးစားခဲ့သလားဆိုတာကိုလည်းစုံစမ်းရေးမှုတွေကရှာဖွေကြမှာပါ။အထူးစုံစမ်းရမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအင်ပီရိုရှင်းနေတိုင်ကော့ပ်ကမှတ်ချက်မပေးပေမဲ့လို့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်။ဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်ကိုအထင်နာစေပြီးထရန့်ကိုကူညီနိုင်ဖို့အတွက်ရုရှားတို့ကအမေရိကန်ရွေးကောက်ပွဲကိုပြစ်မှတ်ထားလှုပ်ရှားဆောင်ရွက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကပြီးခဲ့တဲ့နှစ်ကကောက်ချက်ချထားတာဖြစ်ပါတယ်။သမ္မတထရန့်ကတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွနယ်မှုတွေကိုအကြင်ကြင်ညှင်းဆိုထားပြီးပြီးခဲ့တဲ့စနေနေ့ကလည်းပေါင်းချံခဲ့တာလည်းမရှိဘူးရာဇဝတ်မှုကျူးလွန်ခဲ့တာလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ်ရှင်
။2018နှစ်တည်းကိုကူးပြောင်းတာရပ်ပိုင်းသာရှိနေသေးပေမဲ့လည်း2020မှာချင်းပါမယ့်အမေရိကန်သမ္မတရွေးကောက်ပွဲကတရင်းသာကောင်းကြီးပိုင်းဒီမှာစတင်နေရယူနေပြီဖြစ်ပါတယ်။2020အထွေထွေရွေးကောက်ပွဲမှာရုပ်သံမီဒီယာလုပ်ငန်းတွေနဲ့ချမ်းသာလာခဲ့တဲ့ကမ္ဘာကျော်ကလေးကျွယ်သတင်းမကြီး Oprah Winfrey အနေနဲ့သမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့တနင်္လာနေ့ကသမ္မတရဲ့ Air Force 1လေးပေါ်မှာမြင်းမြတ်တဲ့အခါမှာအင်မီရော်ဒုတိယပြောခွင့်ရ Hogan Gidley ကသူတို့အနေနဲ့ Oprah Winfrey ပဲဖြစ်ဖြစ်တခြားဘယ်သူတူတူတယောက်ပဲဖြစ်ဖြစ်စိန်ခေါ်ဒီစိန်ခေါ်မှုကိုလက်ခံကြိုဆိုသွားမှာဖြစ်တယ်လို့ပြောပါတယ်အသက်63နှစ်ရှိဖြစ်တဲ့ Oprah Winfrey ဟာသူ့အနေနဲ့သမ္မတအဖြစ်နဲ့ဝင်ရွေးခံမယ်လို့တရားဝင်ကြေညာခြင်းတော့မရှိသေးပါဘူးဒါပေမဲ့လည်းတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွှေကမ္ဘာလုံးရုပ်ရှင်ထူးချွန်စုပေပွဲအခမ်းအနားတွင်သူပြောခဲ့တဲ့မိန့်ခွန်းကြောင့်လာမယ့်2020ရွေးကောက်ပွဲမှာသူ့အနေနဲ့ဒီမိုကရက်ပါတီကိုယ်စားလောင်းအဖြစ်နဲ့သမ္မတရွေးကောက်ပွဲကိုဝင်လာနိုင်တဲ့ဆိုပြီးတော့မီဒီယာတွေကခန့်မှန်းနေကြတာဖြစ်ပါတယ်။ Oprah Winfrey အဲ့ညာကပြောတဲ့မိန့်ခွန်းကိုသမ္မတ Trump အနေနဲ့တွေ့လားဆိုပြီးသတင်းတော့ကမီဒီယာရဲ့မိန့်ခွန်းကိုလည်းသူ့အနေနဲ့မသိဘူးလို့အင်မီတော်ဒုတိယပြောခွင့်ရဂျီလီကပြောပါတယ်။Winfrey အနေနဲ့သမ္မတရွေးကောက်ပွဲဝင်ဖို့အစီအစဉ်ရှိမည်ဆိုတော့ကိုဟိုမေးမြန်းတဲ့အခါမှာတော့သူမအနေနဲ့အစီအစဉ်မရှိဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့လည်း Winfrey အနေနဲ့သမ္မတဝင်ရွေးခံဖို့စဉ်းစားနေတယ်လို့သူမနဲ့နှီးဆက်သူတွေကိုကိုးကားပြီးတော့တင်လာနေမှာတော့ဖော်ပြနေကြပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်နိုင်ငံရှိဘက်ကံယူရန်မှာလွန်ခဲ့တဲ့3ရက်ကတရုတ်ကုန်တင်သင်းမော်နဲ့တိုက်မိခဲ့တဲ့အီရန်ရေနံတင်သင်းမော်ကတော့အရှေ့တရုတ်ပင်လယ်ပြင်ထဲမှာမီးလောင်နေစေဖြစ်ပါတယ်။ပနားမမှတ်ပုံတင်ရေနံတင်သင်းမော်ဆန်ချိုင်းပေါ်မှာမီးလောင်နေတာကိုအရေးပေါ်ရင်တွေနဲ့မီးငြိမ့်သက်ရင်နဲ့ပျောက်ဆုံးနေတဲ့သင်းမော်သားတွေရှာဖွေရေးလုပ်ငန်းကတော့သင်းမော်ပြတ်ပေါ်ကအစိတ်အတောက်ခိုးငွေ့တွေနောက်ပင်လယ်ပြင်မှာလှိုင်းကြီးလေထန်နေတဲ့အခြေအနေတွေအပါအဝင်ပင်လယ်ပြင်အခြေအနေကြောင့်အဟန့်အတားဖြစ်နေတယ်လို့တရုတ်သေးယူပို့ဆောင်ရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ပျောက်ဆုံးနေတဲ့သင်္ဘောသားတွေကိုရေမိုင်းစတူရန်မိုင်900အတွင်းရှာဖွေရေးလုပ်ငန်းတွေမှာတော့တရုတ်တောင်ကိုရီးယားနဲ့အမေရိကန်ရေတပ်တို့ကသင်္ဘောတွေလေယာဉ်တွေနဲ့ဆောင်ရွက်နေကြပါတယ်။မနေ့တနင်္လာနေ့တုန်းကတော့သင်္ဘောပြက်အနီးကနေတေဆုံးသူတဦးရဲ့ရောလောင်းကိုတွေ့ရှိခဲ့ပြီးပျောက်ဆုံးနေတဲ့အီရန်နိုင်ငံသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးတို့ပါဝင်တဲ့သင်္ဘောသား32ယောက်ထဲကဖြစ်မယ်လို့ယုံကြည်တဲ့အကြောင်းလဲဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာလိင်တူစုံမတ်သူအချင်းချင်းလက်ထပ်ထိမ်းများဝင်ဥပဒေတရားဝင်ပြဋ္ဌာန်းလိုက်ပြီးဖြစ်တာကြောင့်လိင်တူချစ်သူစုံတွဲတွေရဲ့ထိမ်းများကလေးတစ္ဆာပြုပွဲတွေအများပြားကိုစပြီးတော့တွေ့လာနေရပါတယ်။ကုလဩစတြေးလျမှာလိင်တူချစ်သူတွေတရားဝင်လက်ထပ်ခွင့်ရလာတာဟာတကယ်တမ်းလူညီမျှအခွင့်အရေးတစ်ခုကိုရရှိလိုက်တာပဲလို့လိင်တူချစ်သူတွေကပြောကြပါတယ်။အချိန်တော်ကြာအတူတွဲလာခဲ့ကြတဲ့ဒီနာရိုဘေရိုနဲ့ဒီအန်ဒိုနူမဲလ်ဘုံမျိုးကတရားဝင်မင်္ဂလာပွဲကျင်းပနေချိန်မှာဆစ်ဒနီမျိုးကစန်တန်နီယောပန်းချံမှာလည်းအလားတူမင်္ဂလာပွဲတစ်ပွဲကိုကျင်းပခဲ့ကြပါတယ်။အဲ့ဒီမင်္ဂလာဆောင်တွဲကတော့တနေ့ရွယ်သူတို့ရဲ့တမိငယ်လေးဟာအခုဆိုရင်လိန်တူမိဘနှစ်ပါးရဲ့ပေါင်းစပ်မှုကိုတရားဝင်အသိအမှတ်ပြုတဲ့နိုင်ငံတစ်ခုမှာကြီးပြင်းဝင်ရမယ်အရေးဝန်တာရတဲ့အကြောင်းပြောပါတယ်။ ဩစတြေးလျနိုင်ငံမှာလင်းသူစုံမတ်သူတွေအချင်းချင်းတရားဝင်လက်ထပ်ထိန်းများခွင့်ကိုအများစုကထောက်ခံကြောင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြုလုပ်တဲ့လူမှုစစ်တမ်းတစ်ခုမှာပေါ်ပြခဲ့ပြီးတဲ့နောက်ဩစတြေးလျလက်တော်မှာပြီးခဲ့တဲ့ဒီဇင်ဘာလကဒီကိစ္စကိုတရားဝင်ခွင့်ပြုဖို့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုနဲ့စစ်ဖက်ထမမဟုတ်လဲထောက်လှမ်းရေးပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ထားကြောင်းပါကစ္စတန်ရဲ့ပြောဆိုချက်ကိုပါကစ္စတန်ဆိုင်ရာအမေရိကန်တန်ယုံကညှင်းဆုပ်လိုက်ပါတယ်။ဒီရက်ဆိုင်ရဲ့ဆိုရနဲ့ပတ်သက်လို့တရားဝင်အကြောင်းကြားတာမျိုးလက်ခံရရှိထားတာမရှိဘူးဆိုပြီးတော့တန်ယုံပြောခွင့်ရ Richard Sansiri ကပြောဆိုတာပါ။ပါကစ္စတန်ကာကွယ်ရေးဝင်ကြီးကဒီကနေ့အင်ကာနေ့အစောပိုင်းအစိုးရပံ့ပိုးပေးထားတဲ့မဟာဗျူဟာလေ့လာရေးအင်စတီကျူတ်မှာမိန့်ခွန်းပြောတဲ့အထက်ထောက်လှမ်းရေးပူးပေါင်းဆောင်ရွက်မှုကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမှာကျေကျေပြန့်ပြန့်ရက်ဆိုင်လိုက်တယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအာဖဂန်နစ္စတန်နိုင်ငံတွင်းကမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO တပ်ဖွဲ့တွေအတွက်ထောက်ပံ့ရေးလမ်းကြောင်းတွေကိုတော့ဖွင့်ထားဆဲဖြစ်တယ်လို့ထည့်သွင်းပြောဆိုသွားတာဖြစ်ပါတယ
်။ Syria နိုင်ငံ Damascus မြို့ရဲ့အရှေ့မြောက်ဖက်ဒေသတွေအပါအဝင်နိုင်ငံရဲ့နယ်နိမိတ်ထဲကို Israel တပ်ဖွဲ့တွေကဒီနေ့အင်္ဂါနေ့မှာဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့ Syria စစ်တပ်ကပြောပါတယ်။ဒုံးကျည်တချို့ကိုပစ်ချနိုင်ခဲ့ပေမဲ့ကူတာဖာဒေသကစစ်တပ်နေမီတဝိုက်မှာတော့ဒုံးကျည်ကြောင့်ထိခိုက်ပျက်စီးမှုဖြစ်ခဲ့တယ်လို့စီးရီးယားစစ်တပ်ကပြောပါတယ်။အစ္စရေးလင်းတစင်းကိုလည်းစီးရီးယားတပ်ဖွဲ့တွေကပစ်ခတ်ခဲ့တယ်လို့စစ်တပ်ရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။အစ္စရေးစစ်တပ်ဘက်ကတော့ဒီကိစ္စကိုအမှတ်ချက်ပေးဖို့ညှင်းဆုပ်ထားပါတယ်။စီးရီးယားနိုင်ငံမှာ2011ခုနှစ်တွင်ပြည်ပခါတွေစတင်ခဲ့တဲ့ကအခါအလျောက်စွာတိုက်နေတဲ့အစ္စရေးဘက်ကတော့သူတို့စစ်စင်ရေးနဲ့ပတ်သက်ပြီးတော့ထုတ်ဖော်ပြောဆိုလို့မရှိပါဘူး။ဒါပေမဲ့လို့လည်းအရင်တုန်းကတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအစ္စရေးတာဝန်ရှိသူတွေကတော့လက်မနော်ခြေဆိုင် Hezbollah စစ်သွေးကြွအဖွဲ့ထံကိုပေးပို့တယ်လို့ယုံကြည်ရတဲ့ Syria နိုင်ငံတွင်းကလက်နက်တင်ပို့မှုတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းအတည်ပြုထားပါတယ်ခင်ဗျာ
။ဖန်စီထင်းထင်းခံထားတဲ့ Reuters သတင်းဌာနကမြန်မာသတင်းထောက်နှစ်ဦးကိုချက်ချင်းပြန်လွတ်ပေးဖို့ American သမ္မတဟောင်း Bill Clinton ကတင်းနှံလာနေကတောင်းဆိုလိုက်ပါတယ်။လွတ်လပ်တဲ့လူပေါင်းအဖွဲ့အစည်းတစ်ခုအတွက်သတင်းလွတ်လပ်ခွင့်ရှိဖို့အရေးကြီးတယ်လို့ဘယ်လိုနေရာဒေသမှာပဲဖြစ်ဖြစ်သတင်းထောက်တွေကိုဖန်စီထိမ့်သိမ့်တာကလက်ခံနိုင်စရာမရှိဘူးလို့အမေရိကန်သမ္မတဟောင်းကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။ဒီကနေ့ညမှာထိတ်တန့်ရသတင်းတွေကိုမသိငိထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။တမရဟောင်းဦးသိန်းစိန်ပါဝင်တဲ့ပြည်ခိုင်ဖြိုးပါတီရဲ့ပဟိုဦးဆောင်ကောမဒီကိုဖျက်သိမ်းလိုက်ပြီးလာမယ့်2020ရွေးကောက်ပွဲမှာပြည်သူလူထုကပိုးပြီးလက်ခံမဲ့ပါတီတရဖြစ်လာစေအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ပြည်ခိုင်ဖြိုးကပါတီရင်းပြုတ်ပြင်ပြောင်းလဲရေးတွေလုပ်နေတဲ့ဆိုပေမဲ့ပြည်သူတွေကတော့ပြည်ခိုင်ဖြိုးပါတီကိုနောက်တစ်ကြိမ်ရွေးချယ်ဖို့ဆိုတာအလားအလာနဲ့တယ်လို့လည်းအကဲခတ်တွေကသုံးသပ်ပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ပြည်ခိုင်မျိုးပါတီမှာနိုင်ကအဖွဲ့ဖြစ်တဲ့ဘိုးဦးဆောင်ကော်မတီကိုအရင်တမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့အဖွဲ့ဝင်၉ဦးနဲ့ဖွဲ့စည်းထားတာပါ။ဒီဘိုးဦးဆောင်ကော်မတီကိုပြီးခဲ့တဲ့ဒီဇင်ဘာ29ဘိုးအလို့မှုဆောင်အဖွဲ့အစည်းအဝေးမှာဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဖျက်သိမ်းလိုက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပါတီပြောခွင့်ရဖို့ကိုဒေါက်တာနန္ဒာလှမြစ်က VOA ကိုပြောပါတယ
်ပါတီဥပဒေအစိုးရပါတီဘုံလုံးဆောင်အဖွဲ့ရဲ့ပါတီနိုင်ငံတော်နိုင်ငံဘူးဆောင်ရွက်ပေါ်မှာလူအပြည့်အစုံရှိတယ်လူဝင်လူထုအဖွဲ့အနေနဲ့လူလူလက်လက်နဲ့အောင်မြင်လို့နိုင်ငံအနေထားတွေ့ရဖြစ်တဲ့အတွက်သူတို့ကလည်းသူတို့ရဲ့အသက်ရေကဆက်မဖြစ်နေရဒီဘုံဥဆောင်ကော်မတီတာဝန်ယူတော့ပဲနဲ့ဒီကော်မတီဖြတ်သိမ်းလိုက်ပြီးတော့မှဒီကြီးရဲ့အားလုံးကပါတီဝင်အဖြစ်ပါတီဝင်ရဲ့အနေနဲ့ပြီးတော့ဖို့လူမျိုးကဒီဒီရဲ့တဘောရဆန္ဒအရဒီကုံလူကျွန်တော်ဆက်ပြနေတာ
လာမယ့်2020ရွေးကောက်ပွဲမှာပြည်ကံမျိုးပါတီကိုပြည်သူလူထုပို့ပြီးလက်ခံမဲ့ပါတီတရက်ဖြစ်လာစေရေးအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့ဒေါက်တာနန္ဒာလှမြစ်ကပြောပါတယ
်ဒီကနေ့သူကအဆက်သက်ပူပူကောင်းကောင်းနဲ့အနာဂတ်ကိုဖန်တီးပြနေဖို့အတွက်အကောင်းဆုံးစူးစမ်းရှင်းပြန်ဆောင်ရွက်ပါမယ်စီးပွားရေးကောင်းမွန်လာအောင်အင်းအောင်ကျွန်တော်တရားဥပဒေစိုးမိုးမှုရှိအောင်ကျွန်တော်တို့စူးစမ်းဆောင်ရွက်ပါမယ်အဲ့လိုဆောင်ရွက်နေဖို့လေအခုရဲ့ကျွန်တော်ပါတီတွေမှာစီးရီးကစောင့်ကြည့်ဆောင်ရွက်နေတယ်။ကျွန်တော်ပါတီအနိုင်ရခြင်းတို့ဆိုတော့ဖြစ်ခဲ့ရင်လေပြည်သူတွေမျိုးရင်းတဲ့ညီလေးချက်ကိုကျွန်တော်အကောင်းဆုံးသူတို့ဆောင်ရွက်မယ်
။ဒီလိုပြင်ဆင်ဆောင်ရွက်နေပေမဲ့လည်းပြည်ခံပြိုးပါတီဟာလာမယ့်ရွေးကောက်ပွဲမှာပြန်ရွေးခံရဖို့အလားအလာနေတယ်လို့နိုင်ငံရေးအကဲခတ်ဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
။ဒီခံပြိုးပါတီဆိုတာနဲ့ပတ်သက်လို့လူတို့ကတခြားလို့မြင်လာတာကတမတော်ကအငြင်းစားယူထားတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်ပြီးခဲ့တဲ့အစီအစိုးရနဲ့ဆက်နွယ်နေတဲ့အဲ့ဒီအကျိုးစီးပွားတွေနဲ့တိစောက်ထားတဲ့ပါတီဖြစ်လူတို့ကမြင်နေတာပါအဲ့လိုမြင်နေတာကြောင့်လေအ
NLD party ကိုလူလူကအွန်လိုက်ချင်းလိုက်မဲ့ပေးကြတာပေါ့ဗျာဒါမဲ့ NLD party ရဲ့နှစ်နှစ်တာအတွင်း NLD party ကိုအားမလို့အားမရဖြစ်တော်ညာလဲအဲ့ရဟာကပြည်ခိုင်ပြိုးပါတီကိုထောက်ခံလာတဲ့အဓိပ္ပာယ်တော့သိမရှိဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျအဲ့တော့အဲ့လိုအင်အားစုမျိုးကိုလူလူကသိပြီးမမျှော်လင့်ဘူးခင်ဗျ
တကယ်တော့ပြည်ခိုင်မျိုးပါတီထဲမှာစစ်ကောင်းဆောင်ဟောင်းအ ਨੇ စုသာပါပြီးအရက်သားကအများစုဖြစ်ကြောင်းတိုင်းပြည်တော်ဝန်တွေကိုထမ်းဆောင်ခဲ့မှုတဲ့အတွေ့အကြုံရင်းနဲ့ပုံကိုယ်တွေပါလာကြောင်းအစိုးရတာဝန်တွေကိုကောင်းမွန်စွာလေပတ်နိုင်ကြောင်းဒေါက်တာနန္ဒာလှမြင့်ကပြောပါတယ
်ကျွန်တော်ပါစစ်ကောင်းမှာတက်မလို့ကလူကြီးအကြီးကြီးရှိရမှန်းတယ်တော်တော်လေးပဲရခိုင်တို့အတော်နဲ့တော့ကလူကြီးဘိုးလုံးကောင်အဖွဲ့ထဲမှာလည်းသူအရက်သားတွေအများကြီးပါတယ်ဒီအတွက်ကိုတမလို့ကလူကြီးတွေကြီးနေတဲ့စုပထရတဲ့ပါတီပေါ့ပေါ့ဒီလူပါတီဖြစ်တဲ့ကျွန်တော်တို့အနေနဲ့ကဒီနေ့ဆိုတဲ့ထက်မှာအတွက်တောင်းဝန်ထမ်းဆောင်နေတဲ့လုံးဝကျွန်တော်တို့အကောင်းဆုံးလေးကျွန်တော်တို့လက်ပြီးကျွန်တော်လုပ်ဆောင်ကြခဲ့ဆိုတော့တိုင်းပြည်ကိုကျွန်တော်တောင်းယူတဲ့အချိန်မှာအတွေ့အကြုံကအရင်ကတည်းကပြောပါတယ်သို့တော့တိုင်းပြည်ကိုတကယ်တည်ဆောက်လာတဲ့အချိန်မှာအတွေ့အကြုံရှိတဲ့ပုံစံကြီးဆန်းဆောင်ရှိတဲ့ပုံစံကြီးတော့တည်းဆိုတာဒီလေးဆိုလည်းကျွန်တော်တို့တွေ့ကြည့်ကြည့်ကြရမှာပဲလေ
လက်ရှိ NLD အစိုးရလက်ထက်မှာစီးပွားရေးနှေးကွေးနေတယ်လို့ပြည်တွင်းလုပ်ငန်းရှင်တွေကဝေဖန်မှုတွေထွက်ပေါ်နေပြီးအစိုးရအနေနဲ့ထိရောက်တဲ့စီးပွားရေးမူဝါဒတွေပြောင်းလဲချမှတ်လှုပ်ဆောင်တဲ့လို့ပြည်ကမျိုးပါတီကသုံးသပ်ကြောင်းဒေါက်တာနန္ဒာလှမြင့်ကပြောပါတယ
်ဒီကတော့တိုင်းပြည်ကြီးရဲ့စီးပွားရေးကသရုပ်ရေးကြီးပါတယ်ပြည်သူ့ရဲ့စောင့်ဝင်ရေးဒီလိုစီးပွားဖို့ပြည်သူတွေရေးကြီးရဲ့အဲ့ဒါကသူတို့ကျွန်တော်ဥပဒေကြေတဲ့ကနာမည်စီမံရေးနဲ့သုံးသပ်စီမံရေးဒီလိုဘဝရတဲ့ရေးဆွဲမျိုးမှတောင်းဆောင်ရတဲ့ပေါ့လေသူမျိုးကပဲ NLD တို့အနေနဲ့လည်းအစိုးရဘဝရတဲ့ထုတ်ပြန်ပြီးတော့ဆောင်ရည်ရှိတယ်ဆိုတော့ကျွန်တော်ပြရတယ်သူတို့လည်းဒီဘဝရတဲ့ပြည်ပြောင်းလဲမှုတွေနဲ့အများဆုံးဘယ်လိုဆောင်ရမလဲဆိုတော့ပြည်ကြခံပါတဲ့ဘဝရလုပ်ငန်းစဉ်တွေကိုအချိန်မီပေါ်မှာမူတည်ပြီးအတုံးနဲ့ဆောင်ရည်လုပ်ကောင်းလို့ထင်တယ
်ဖြတ်သိမ်းလိုက်တဲ့ပြည်ခံမျိုးပါတီရဲ့ဘဟုဥဆောင်ကော်မတီထဲမှာသမရဟောင်းဦးသိန်းစိန်ဦးထေဦးသူရဦးရင့်မြင့်ဦးလွန်းတီဦးတောင်ဦးတင်ထော့ဦးစိုးသာသူရဦးမြင့်အောင်ဦးခေအောင်မြင့်တို့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေအောင်ပါရှင်အခုတော့မလေးရှားနိုင်ငံမှာတရားမဝင်လုပ်သမားတွေဖမ်းဆီးနေတဲ့သတင်းတင်ပြပါမယ်။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်သူတွေကိုအခုရက်ပိုင်းအဖမ်းဆီးတွေလုပ်နေတာမှာတရားဝင်အထောက်အထားမရှိတဲ့မြန်မာတချို့အဖမ်းဆီးခံနေရပါတယ်။အထူးသဖြင့်အခုရက်ပိုင်းတွင်ဖမ်းတဲ့နေရာတွေကတော့ကွာလာလမ်ပူနဲ့နေတဲ့ရှာအလန်းဆိုတဲ့ဇီးနေရာဖြစ်ပါတယ်။ဒါအပြင်မြန်မာတွေအဝင်အထွက်အများဆုံးဖြစ်တဲ့ထိုင်းမလေးနေဆက်ကကိုတာဘာရိုမြို့မှာလည်းအဖမ်းဆီးတွေများတယ်လို့ဆိုပါတယ်။အကြောင်းဆောင်ကတော့မအေးအေးမာကသတင်းပေးပို့ထားပါတယ
်။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်လုပ်လုပ်နေသူတွေကိုဒီဇင်ဘာလနဲ့ဇန်နဝါရီလပထမပတ်ထဲမှာပဲအဖမ်းဆီးတွေလုပ်နေရမှာတရားဝင်အထောက်အထားမရှိတဲ့မြန်မာတချို့အဖမ်းဆီးခံနေရပါတယ်။လက်ရှိမှာတော့ရှာအလန်းဈေးနဲ့ဆာလိုင်ရန်ဈေးကြီးထဲမှာအဖမ်းဆီးတွေအတွင်းမြန်မာတချို့ဖမ်းဆီးခံရမှုတွေရှိတယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုမျိုးကစကမ်းတာဝန်ခံကိုတီးယားမမောင်ကပြောပါတယ်
။ဒီကလေးရက်ကတော့ရှာလမ်းမှာဆက်ဖမ်းနေပေါ့နော်။ဒါကတော့တို့ဟိုဈေးလေးမှာပါဗျ။အဲဒီမှာတော့နိုင်ငံသားတော်တော်များများစုစုရှိတယ်ပေါ့နော်။အင်ဒိုနီးရှားတို့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်တို့မြန်မာတွေလည်းရှိတော့ရှိတာ။ဒီကလေးရက်ကလည်းဒီကလေးရက်ကဆိုတော့ဒီကလေးအပတ်ကပေါ့ကျွန်တော်တို့ဆလိုင်းအဲဒီဈေးကြီးမှာလည်းဝင်ဆွဲသွားသေးတယ်။အဲ့မှာတော့မြန်မာတွေဟိုမြန်မာလူသမားတွေရှိကြတယ်ဒီစင်ပါမှာတော့ကျွန်တော်ကဂျိုးပြီးနေမှာတော့အခြေဆုံးပေါ့နော်ဂျိုးပြီးရနဲ့ကျန်တဲ့နေရာကကျွန်တော်တို့ကွာလာတင်ငန်းလုံးပေါ့အဲ့ဒါကြတော့ကျွန်တော်တို့ KN နဲ့တော်တော်ဝေးပါတယ
်အထူးသဖြင့်ထိုင်းမလေးနယ်စပ်မြို့ဖြစ်တဲ့ကိုတာဘာရိုမြို့မှာဆိုရင်ထိုင်းနိုင်ငံဘက်ကနေဝင်လာကြတဲ့မြန်မာတွေမလေးရှားနိုင်ငံကနေထိုင်းနယ်စပ်မြဝတီမြို့ကိုပြန်ကြမဲ့မြန်မာတွေဟာအဖမ်းဆီးခံနေရပါတယ်အဲ့ဒီနယ်စပ်မြို့မှာတော့မြန်မာအတော်များများဖမ်းဆီးခံရတာစစ်ဆေးခံရတာတွေရှိနေတယ်ဆိုပြီးတော့လည်းပြောပြပါဗျ။
နောက်ကျွန်တော်တို့ဒီနေဆက်မျိုးတွေမှာပေါ့နော်နေဆက်မျိုးတွေမှာတော့သူအဝင်ထွက်တွေအရင်များတာပေါ့အဲ့ဒီနေဆက်မျိုးကိုတာပါလူမျိုးဆိုလို့ချင်းလည်းအဲ့ဒီအဝင်ထွက်တွေကျွန်တော်တို့ဟိုပြောမယ်ဆိုလို့ချင်းတော့အောက်လိုင်းနေပြန်ကြတဲ့ပြည်တွေပေါ့နော်။နောက်အဲ့ဘက်တချမ်းနေတော့ဟိုစစ်တာဖိတာတွေတော့တွေ့နေရတယ်ပေါ့နေဆက်မျိုးဖြစ်သွားတာပေါ့ဟိုဘက်ကထိုင်းပေါ့ကျွန်တော်ဒီဘက်ကတော့မလေးရှားကိုတာပါလူမျိုးပေါ့တရားမဝင်ပြန်တဲ့လူတွေကအဲ့ဘက်လမ်းကြောင်းနေရာပြန်ကြတာပေါ့နော်အဲ့ဘက်လမ်းကြောင်းနေရာပြန်ကြတဲ့ခါကျတော့အဲ့မှာတော့သူတို့အဝင်ထွက်တွေအစီအစီတွေလုပ်တဲ့ခါမှာတော်တော်များများဖမ်းမိကြတယ်ပေါ့
အဖမ်းစီးတွေမှာတော့စီမံချက်နဲ့ဖမ်းတာမျိုးဆိုရင်မြန်မာတွေကစိုးရင်ပူပန်မှုတွေရှိပေမဲ့မြန်မာပြည်တဲ့စာရင်တနေ့လုံအားကဝင်ငွေကောင်းတာကြောင့်ဒီလိုပဲအဖမ်းစီးတွေကြားကပဲနေထိုင်အလုပ်လုပ်ကြနေကြရတယ်လို့ဆိုပါတယ် อะพันธุ์ที่เราตัวดีสิมันจะชีบ่เนาะอะไรมีโน้ตเอกหาไม่รู้สิเนาะส่วนบุบบามุสีอะบ่ยูยูตามมาคุณอาจจะกวาดีนั่นก็พันนี่เลยค่ะจ้ะเนาะคุณเนี่ยมันนิสัยลุยเนาะเจ้าตัวมันเจ้ามุ่งเจ้าตัวเนาะแต่พี่แม่เตียนี่เนี่ยปีใดแม่ปีปีตัวละบ่เว้ยโอ้เมื่อไรเนาะมองมาบ่ได้แล้วตัวนี้ตัวชีนี่เลยค่ะจ้ะเนาะคุณเนี่ยนิสัยอะนิสัยอะนี่อะไรบ่มาเราไม่ดีละบ่ไม่ใช่ไหนเงี้ยมาส่วนยังนี่ลูกอาก้าฮะมันเล ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကိုထွက်ပြီးတော့အလုပ်လုပ်ချင်ကြသူတွေကများပါတယ်မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်အရမလေးရှားမှာတရားဝင်အလုပ်လုပ်နေကြသူအလုပ်သမားပေါင်း
300ရှိပါတယ်ရှင်။ပအေးအေးမှာသတင်းပေးပို့တော်တာပါ။ဖီအိုအေးမြန်မာပိုင်းစီစဉ်ကိုလိုင်းတိုမီတာ19.25 300နဲ့လိုင်းလမီတာ190ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။
ဒေတာရင်းမှာအကြံဖက်မှုတွေကိုအားပေးအမြောက်လုပ်နေတာတွေအပေါ်ပြည်သူတွေစိတ်ပြက်လက်ပြက်ဖြစ်ပြီးတော့ဆန္ဒပြကြတာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဗိုလ်ချုပ်ကြီးဟာဘတ်ရေမွန်မက်မတ်စတာကဗီအိုအေကိုပြောဆိုပါတယ်ဆန္ဒပြသူတွေရဲ့အခွင့်အရေးကိုနိုင်ငံတကာကအတိအမှတ်ပြုထောက်ခံမှုပေးဖို့လဲသူကတိုက်တွန်းသွားပါတယ်ဗိုလ်ချုပ်ကြီးမက်
ဒီနေ့ကစနားပြပွဲတွေကို2009ခုနှစ်ကပေါ်ပေါက်ခဲ့ပွဲရွေးကောက်ပွဲကိုစတင်တဲ့စနားပြပွဲတွေပေါ်အကြံဖက်နိုင်နိုင်ခံရတယ်လို့မျိုးမဖြစ်အောင်နိုင်ငံတကာအနေနဲ့ဝိုင်းဝန်းဟန်တာဖို့ဗိုလ်ချုပ်ကြီးဟာဘတ်ရေမွန်မက်မတ်စတာကဗီအိုအေနဲ့တွေ့ဆုံဝေမျှခံမှအလေးနဲ့ပြောဆိုပါရယ်
But I think what we need is a strong voices.
နောက်ကွယ်မှာအဓိကအားပေးအားမြောက်လုပ်နေတဲ့အစိုးရလည်းဖြစ်ပါတယ်။အီရန်အစိုးရဟာပြည်သူတွေရဲ့လိုအပ်ချက်တွေဒေသရင်းအကြမ်းဖက်သမားတွေကိုထောက်ခံပံ့ပိုးတာကိုပိုးပြီးတော့အာရုံစိုက်နေတဲ့အကြောင်းနဲ့ဒီလောက်ရက်ကိုအီရန်ပြည်သူတွေကလက်မခံတော့ဘူးလို့ဗိုလ်ချုပ်ကြီးမက်မတ်စတာကပြောပါတယ်။ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့လည်းဗီအိုအေကိုအခုလိုပ
ကျွန်တော်မြင်တယ်။စီးပွားရေးအခြေအနေကိုမကျေနပ်မှုကတိုင်းတာတစ်ခုအထိရှိပါတယ်။ကုန်စည်နှုန်းကြီးမြင့်တာ၊လုပ်ကိုင်ရှားပါတာ၊အထူးသဖြင့်အီရန်လူငယ်တွေကြုံနေရတာပါ။ဒီနိုင်ငံမှာအခွင့်အလမ်းတွေအများကြီးရှိတယ်ဆိုတာကိုသိထားပေမဲ့ဒီအခွင့်အလမ်းတွေကိုမရနိုင်တာတစ်ခုတည်းကြောင့်မဟုတ်ပါဘူး။ပြင်ပမှာဖြစ်လာနေတဲ့အီရန်အစိုးရရဲ့လုံရက်တွေအပေါ်မှာပါမကြေမနက်ဖြစ်လာကြတာပါ။ရှီးယားနဲ့ခရစ်ယာန်ဘာသာဝင်တွေနောက်အစ္စလမ်ဘာသာဆိုတဲ့သတ်မှတ်ချက်ကိုဘာသာရေးနဲ့မသက်ဆိုင်ပဲကျင်းမြောင်းတဲ့အမြင်တွေနဲ့ပြဋ္ဌာန်းပြီးဒါတွေကိုမလိုက်နာတဲ့သူတွေအလုံးအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတဲ့အယ်ကိုင်ဒါအကြမ်းဖက်သမားတွေကိုခိုလုံဝင့်ပေးထားတဲ့ကိစ္စတွေမှာလူတွေကအီရန်အစိုးရကိုမကျေမနပ်ဖြစ်လာကြတာပါ။အီရန်အစိုးရဟာအခြေခံအားဖြင့်ရိုးသားမှုမရှိသလိုဒေသတစ်ခုလုံးမှာအကြမ်းဖက်မှုနဲ့အမုန်းတရားတွေပြန့်နှံ့အောင်လုပ်နေတဲ့အစိုးရဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအနေနဲ့ဆန္ဒပြသူတွေနဲ့အတူရှိနေပါတယ်ဆိုတာမျိုးပြောယုံလောင်းတဲ့အခြေအနေဟာ2009ခုနှစ်ကအငိမ့်နှင်းခံခဲ့ရတဲ့ဆန္ဒပြပွဲတွေထက်ဘာများထူးခြားမှုရှိလာနိုင်မလဲဆိုတာကိုသတင်းထောက် Greta Van Susteren ကမေးပါတယ်။ပိုချိုဂျီ Mac Master ကတော့နိုင်ငံတကာနဲ့လက်တွဲပြီးထိရောက်တဲ့အရေးယူပိတ်ဆို့မှုတွေပြဋ္ဌာန်းနိုင်ရင်ပြင်ဆင်နေတယ်လို့ဆိုပါတယ
်။ As you know in recent years there was a hope.
ဒီထက်ပိုပြီးကျွန်တော်တို့လုပ်နေတာပါပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာမျှော်လင့်ချက်တွေထွက်ပေါ်ခဲ့ပါတယ်မျှော်လင့်ချက်ဆိုတာကအီရန်အစိုးရရဲ့သဘောထားပြောင်းလဲလာမယ်အကြမ်းဖက်မှုတွေရော့သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးဆိုတဲ့အားနည်းချက်အပြည့်အနာစာတွေနဲ့ရယူခဲ့တဲ့သဘောတူညီချက်အပေါ်ကမျှော်လင့်ချက်ပါဒီတော့အမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တွေနဲ့နိုင်ငံတကာလက်တွဲဘက်နိုင်ငံတွေနဲ့တွဲပြီးဒီအကြမ်းဖက်တဲ့အီရန်အစိုးရရဲ့မကောင်းဆိုးဝါးအမူအကျင့်တွေကိုပြောင်းလဲအောင်အရေးယူတန်းခတ်ဖို့ဖြစ်ပါတယ်။သူတို့ရဲ့တပ်ဖြတ်ရန်လိုတဲ့လုံရက်တွေကိုဟန်တားနိုင်အောင် သူတို့အတုံးချနိုင်မဲ့အရင်းမြစ်တွေကိုပိတ်ဆို့တဲ့အရေးယူတန်းဆမှုဖြစ်ပါတယ်
။အမေရိကန်ပြည်သူတွေနဲ့အမေရိကန်အစိုးရအနေနဲ့အီရန်ပြည်သူတွေနဲ့အီရန်ယဉ်ကျေးမှုအပေါ်အထူးအလေးထားတဲ့အကြောင်းနဲ့အီရန်ပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုအတိအမှတ်ပြုပြီးစာနာနားလည်တယ်လို့ထောက်ခံတဲ့အကြောင်းလဲအမျိုးသားလုံခြုံရေးအကြံပေးဗိုလ်ချုပ်ကြီးမက်မာစတာက VOA ကိုပြောဆိုသွားပါတယ်ရှင်။ပြည်ဦးအင်းမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျန်းမာရေးဆိုင်ရာသတင်းဆောင်မဖက်ဆက်ရအောင်ပါ။အရက်တောက်သုံးမှုကြောင့်လူတွေရဲ့မျိုးဗီဇတွေထိခိုက်ပျက်စီးပြီးတော့ကင်ဆာရောဂါဖြစ်နိုင်တဲ့အနေနဲ့ပိုတိုးလာနိုင်ကြောင်းသုတေသနလေ့လာချက်တစ်ခုကတွေ့ရှိခဲ့ပါတယ်။အရက်ဟာလူတွေမှာကင်ဆာရောဂါဖြစ်ပေါ်ရတဲ့အကြောင်းရင်းတစ်ခုအဖြစ်ခိုင်လုံတဲ့အထောက်အထားတွေတွေ့ရှိထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကလည်းပြောဆိုထားတာပါ။ဒီအကြောင်း VOA သတင်းထောက် Kevin Notch ရဲ့သတင်းဆောင်မကိုအခြေခံပြီးတော့ကောင်လွင်ကပြောပြထားပါတယ်ရှင်။
ရက်တော်တုံးတဲ့အခါလူခန္ဓာကိုယ်ရင်းထွက်ပေါ်လာတဲ့ဓာတ်မျိုးကြောင့်ပြည်မှာဆဲရည်ကဒီအန်ဒီမျိုးဗီဇာကိုအပြစ်တိုင်ထိခိုက်ဖြစ်စေနိုင်ပြီးကင်ဆာရောဂါဖြစ်နိုင်တဲ့အန်ဒီပုံများစေတာကိုသူတည်တည်တွေ့ရှိခဲ့ကြပါရက်တော်ရကထွက်ပေါ်လာတဲ့ acetaldehyde ဓာတ်ရုပ်တက်ကြောင့်မျိုးဗီဇာကိုထိခိုက်ဖြစ်စေနိုင်တဲ့အခြေအနေကိုတော့ဗြိတိန်နိုင်ငံကသူတည်တည်တွေတစ်ခွဲခန်းမှာကြွတင်နဲ့စမ်းသပ်လေ့လာခဲ့ကြတာဖြစ်ပါတယ်လေ့လာချက်မှာတော့ရင်သားကင်ဆာဥကင်ဆာပါဝင်ဖြစ်များတဲ့ကင်ဆာရောဂါ5မျိုးဖြစ်နိုင်တဲ့အန်ဒီပိုတိုးလာတာကိုလည်းတွေ့ရှိခဲ့ကြတာပါလီလာချေရအရေးကြောင့်ထိခိုက်နိုင်တဲ့အန်ဒီကိုထင်းထင်းရှားရှားတွေ့ခဲ့ရတဲ့အကြောင်းနေချာသိပ္ပံစာသားမှာဖော်ပြခဲ့တဲ့သူတေသနာတွေ့ရှိချက်ကိုပူတွဲပြုစုခဲ့သူ Medical Research Council က Molecular ဇီဝဗေဒပညာရှင်ပမောက္ခကစ်တန်ပတယ်ကပြောပါတယ
် A missing part of the whole puzzle is how precisely alcohol causes damage to us
အရေးကကျွန်တော်တို့ကိုဘယ်လောက်အထိထိခိုက်နိုင်တယ်လဲဆိုတာကတော့အဖြေမထုတ်နိုင်သေးတဲ့ဗဟိတိတစ်ခုပါကျွန်တော်တို့သူတေသနာတွေ့ရှိချက်မှာတော့အရေးကိုတောက်သုံးလိုက်တဲ့အခါခန္ဓာကိုယ်တွင်မှာအခြေခံအဖြစ်DNA မျိုးဗီဇကိုတိုက်ခိုက်တဲ့အစိတ်အတော့ဖြစ်အားကောင်းလာပြီးလူတွေရဲ့မျိုးဗီဇအခြေခံအချက်လက်တွေကိုထိခိုက်ပျက်စီးစေတာတွေ့ရပါတယ
်သူတေသီရဲ့လေ့လာချက်တွေအတွက်တခွဲခန်းမှာကြွတွေကိုအရက်ပါတဲ့အရေးတွေထိုးပေးပြီးစမ်းသပ်ကြည့်ရမှာ DNA မျိုးဗီဇကိုသိရမှုရှိတာတွေ့ခဲ့ကြရတာပါအဲဒါကြောင့်ဖတ်ပေါ်လာတဲ့ acetaldehyde ဟာပြင်မဆဲတွေက DNA ကိုပျက်စီးစေပြီးဆဲတွေထဲမှာရှိတဲ့ DNA မျိုးဗီဇဖွဲ့စည်းပုံကိုလည်းအပြည့်အစုံပြောင်းလဲဖြစ်နေတာတွေ့ခဲ့ကြပါတယ်ကျမ်းမာတန်ဆွမ်းနဲ့ပြင်မာဆဲတွေပုံမှန်မဟုတ်ပဲပြောင်းလဲလာရကကင်ဆာဖြစ်စေနိုင်တဲ့ဆဲတွေလည်းပေါ်ပေါက်လာနိုင်ပါတယ
် So in mice when we take away the enzyme that clears the toxin as well as this DNA repair pathway
သူတွေကဆဲစီထဲမှာရှိတဲ့ခရိုမိုဆုံးတွေအခြေခံကြကြပြောင်းလဲသွားတာကိုပြသထားပါတယ်ဒါကအရေးကြီးပါတယ်ခရိုမိုဆုံးတွေပဲဖြစ်ဖြစ် DNA မျိုးဗီဇပဲဖြစ်ဖြစ်ပြောင်းလဲသွားခြင်းအဖြစ်ဆဲတွေဟာလည်းကင်ဆာဖြစ်နိုင်တဲ့အဆင့်ကိုပြောင်းလဲသွားတတ်ပါတယ်
ရဲ့ကြောင့်ထွက်ပေါ်လာတဲ့ acetaldehyde တက်ကိုတုတ်ပြန်မှုခန္ဓာကိုယ်တွင် enzyme တက်နဲ့ကာဝယ်လို့ရှိတဲ့တာကိုလည်းသူတည်တည်လေ့လာဆန်းစစ်ခဲ့ကြတာပ
ါ We showed that the chromosomes from these blood cells are fundamentally altered
အစိတ်တောက်ဖြစ်စေနိုင်တာတွေကိုဖယ်ရှားပေးနိုင်ပြီး DNA မျိုးဗီဇတိုက်ခိုက်မှုတွေကိုကူစားနိုင်မဲ့ enzyme တက်ကိုကြွက်တည်ရဲ့ခန္ဓာကိုယ်တွင်ကနေထုတ်ထားလိုက်တဲ့အခါအရက်ပမာဏအနည်းအကျဉ်းလောက်ဝင်သွားတာတော့သွေးထုတ်လုပ်နိုင်တဲ့ cell တွေကိုအပြင်းထန်ထိခိုက်စေတာတွေ့ရပါတယ
်။အဲကြောင့်ခန္ဓာကိုယ်ရင်း DNA မျိုးဗီဇကိုထိခိုက်မဲ့အခြေအနေတွေကိုဟန်တားရမှာထိရောက်မှုရှိတဲ့အခြေအနေမျိုးကိုအထူးသဖြင့်ရှေ့တော်အရှာဒေသကလူရည်ချမ်းမှလည်းတွေ့ရှိထားတာပါ။ဗြိတိန်နိုင်ငံမှာနှစ်စဉ်ကင်ဆာဖြစ်ပွားမှုရဲ့400000နှုန်းလောက်အဲကြောင့်ဖြစ်ပြီးဒီအတွက်အဆိုရင်တစ်နှစ်ကို12800နှုန်းလောက်ရှိနေတာကိုလည်း2011ခုနှစ်တုန်းကသုတေသနလေ့လာမှုတစ်ခုကတွေ့ရှိထားပါတယ်ခင်ဗျာ
။ကိုအောင်လင်းပါရှင်။ VOA မြန်မာသား VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ TVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံဆက်လောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံရှင်တွေကံကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဟာအန္တရာယ်ကြီးမားတဲ့ချင်းချောက်မှုတစ်ခုဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ဆိုရကဆက်ပြီးလေးနဲ့ပြောဆိုနေပါတယ်။အချိန်ထဲမှာပဲမြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားပြင်းမာနေတဲ့အခြေအနေတွေဖြေရှာနိုင်ရေးဖြစ်နိုင်ခြေအနေအသားတွေကိုလည်းပြောဆိုနေပါတယ်။တောင်နှင်းမြောက်ကိုရီးယားနဲ့နိုင်ငံဆွေးနွေးပွဲတွေပြန်ဆနိုင်တဲ့အခြေအနေပေါ်မှာအကောင်းမြင်မျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောဆိုပါတယ်။ဆွေးနွေးပွဲမှာအမေရိကန်ပါဝင်ရေးကိုလည်းသူကလမ်းဖွင့်ပြီးခုလိုပြောပါတယ်
I very much want to see it work out between the
ဒီတောင်နဲ့မြောက်နှစ်နိုင်ငံဆွေးနွေးပြေလည်သွားတာမျိုးကိုကျွန်တော်တိတ်မြင်ချင်ပါတယ်အိုလံပစ်ပွဲမှာမြောက်ကိုရီးယားပါဝင်လာပြီးအဲဒီကနေအခြေအနေတွေတိုးတက်လာတာကိုတွေ့လိုပါတယ်တင့်တော်တဲ့အချိန်အမေရိကန်ပြည်အောင်စုပါဝင်လာဖို့လဲကျွန်တော်ယာနှုံးပြည့်ထောက်ခံပါတယ
်ပြီးခဲ့တဲ့နှစ်ကတော့သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားနဲ့ဆွေးနွေးတဲ့ကိစ္စမှာနိုင်ငံသားရေးဝန်ကြီးဒေလာဆန်အချိန်ပြုံးနေတယ်ဆိုပြီးဝေဖန်ခဲ့တာပါအခုတော့အမေရိကန်ထိပ်တန်းအရာရှိတွေကမြောက်ကိုရီးယားဘက်ကကြီးမားတဲ့အကြောင်းလေးတွေလှုပ်လာခဲ့မယ်ဆိုရင်တွေ့ဆုံဆွေးနွေးရေးကဖြစ်လာနိုင်တယ်လို့ပြောနေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီက ABC ရုပ်သံကိုအခုလိုပြောပါတယ
်။ Yes there could be a time where we talk to North Korea but a lot of things have to happen before that.
ဟုတ်ပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးတဲ့အချိန်ရောက်လာနိုင်ပါတယ်ဒါပေမဲ့တကယ်ဆွေးနွေးဖို့ဆိုရင်တော့ဖြစ်လာရမှာတွေအများကြီးရှိနေပါတယ်မိဆိုင်တုံးကြီးစမ်းသပ်မှုတွေကိုသူတို့ဘက်ကရရမယ်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ရေးကိုသူတို့ဘက်ကလိုလိုလားလားပြောဆိုရပါလိမ့်မယ
်တုံးကြီးစမ်းသပ်မှုရပ်ဆိုင်မှုနေသားသားအမေရိကန်နဲ့နမိတ်တွေကိုတိုက်ခိုက်လာနိုင်တဲ့တာဝေးပစ်မိဆိုင်တုံးကြီးစမ်းသပ်မှုတွေကိုမြောက်ကိုရီးယားဘက်ကစက်တိုက်စိုးစိုးလို့လုပ်ပြနေခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝင်းကနေ့တကူမိန်ကွန်းမှာသူကနျူကလ িয়ার လက်နဲ့ပြစ်ခတ်နိုင်တဲ့ခလုတ်ကိုဂိုင်ထားတဲ့အကြောင်းနဲ့အမေရိကန်ဘက်နေအားလုံးဟာသူပြစ်နိုင်တဲ့နေရာအတွင်းမှာရှိနေတယ်ဆိုပြီးချင်းချောက်ပြောဆိုထားခဲ့တာပေါ့။တပ္ပရဒေါ်နယ်ထရန့်ကလည်းပဲသူလည်းနျူကလ িয়ার လက်နဲ့ပြစ်နိုင်တဲ့ခလုတ်ကိုဂိုင်ထားတဲ့အကြောင်းနဲ့ကင်ဂျွန်ဟဲနဲ့ပို့ပြီးတော့ကြီးတဲ့ထိထိရောက်ရောက်ပြစ်နိုင်တဲ့ခလုတ်ကိုဂိုင်ထားတာဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါလေ။ဒီလိုပြင်းပြင်းထန်ထန်ပြောဖို့လိုအပ်တဲ့အကြောင်းနဲ့ဒီလိုပြောမှရမယ်လို့လည်းတပ္ပရထရန့်ကမှတ်ချက်ပြီးပြောဆိုခဲ့တာပေါ့။
You have to have a
တကူကူတေချာပေါက်လုပ်မယ်ဆိုတဲ့သဘောထားရှိဖို့လိုသလိုဒီလိုလုပ်နိုင်အောင်ပြင်ဆင်ဖို့လည်းလိုပါတယ်ကျွန်တော်ဘက်ကလုံးဝဒီလိုလုပ်ဖို့ပြင်ဆင်ထားတာပ
ါဒါပေမဲ့လည်းထဲလွတ်တော်နိုင်ငံသားကြီးအကော်မတီကဒီမိုကရက်အမတ်ဘန်ကာရင်ကတော့သမ္မတထရန့် Twitter ကနေကြီးသားချက်ကစိတ်နှောင့်ယှက်ဖြစ်စရာကောင်းသလိုမလိုအပ်တဲ့ကြိုးစက်တွေရင်ဆိုင်ရနိုင်တဲ့အန္တရာယ်ကြီးတဲ့ရေးသားချက်ဆိုပြီးအခုလိုဝေဖန်ပါတယ
် We need to further isolate North Korea but then have a surge
မြောက်ကိုရီးယားကိုပို့ပြီးအထူးကြံဖြစ်အောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်ဒါပေမဲ့စီးရရဖြည့်ရှင်းတာမျိုးဟာကောင်းတဲ့ဖြည့်ရှင်းနည်းမဟုတ်တဲ့အတွက်တန်တမာရေးရပဲချင်းကပ်ရပါမယ်ကျွန်တော်တို့လိုချင်တာကမြောက်ကိုရီးယားကိုလမ်းကြောင်းပြောင်းသွားအောင်ဖိအားလုံလုံလောက်လောက်ပေးဖို့ပါဆိုလိုတာကအမေရိကန်ပြည်အောင်စုအနေနဲ့ဒီအခြေအနေကြီးကနေပြောင်းသွားအောင်တရုတ်ဂျပန်တောင်ကိုရီးယားစတဲ့နိုင်ငံတွေနဲ့လက်တွဲဆောင်ရွက်ဖို့ပါ
VOA နဲ့တွေ့ဆုံမေးမြန်းခန်းမှာတော့ထဲလွတ်တော်မှဘန်ကာရင်ကတောင်တက်မြောက်ကိုရီးယားနိုင်ငံကြားဆွေးနွေးပွဲတွေပြန်လည်စတာကကောင်းမွန်တဲ့လက္ခဏာဆိုပြီးပြောဆိုသွားကြချောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြတော်ရပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းရှင်တွေခံကုန်တာဆင်နိုင်ပါပြီ
မင်္ဂလာပါခင်ဗျာ
ဒီနေ့တည်းလီလိုင်းစီစဉ်မှာတော့ဒီတိုက်ပွဲတွေနဲ့အချက်တဲတွေကြုံရတဲ့အချိန်မှာပဲကျင်းပဖို့စီစဉ်ထားတဲ့21ရာစုပြည်လုံးညီညွတ်ရေးညီလာခံအလားအလာကိုဆွေးနွေးမှာဖြစ်ပါတယ်။ပြည်အောင်စုညီညွတ်ရေးညီလာခံတတိယကြိမ်ဆွေးနွေးပွဲဒီလာတဲ့ကျင်းပဖို့ရှိနေကြမှာပဲတိုင်းရင်းသားနယ်မြေတွေမှာတိုက်ပွဲတွေနဲ့ထွက်နေသလိုပဲညီလာခံကျင်းပဖို့စိုင်းထားဖို့ဆိုပြီးတိုက်တွန်းမှုတွေလည်းရှိနေပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာညီညွတ်ရေးနေ့ဖြစ်မနေ့ကတော့သမတ်ခဲ့ပေမဲ့လည်းထင်းတဲ့လောက်ခီးမပေါက်ခဲ့တဲ့ပြည်ဝင်ညီညီရေးကဒီနေ့မှာရောဘလောက်ထိညှော်လင့်နိုင်မလဲဆိုတော့ကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလေလိုင်းပေါ်မှာရောက်နေပါပြီတူကတော့ကျွန်တော်တို့ဒီညီညီရေးဆွေးနွေးပွဲတွေမှာထဲထဲဝင်ပါဝင်ဆောင်ရွက်နေတဲ့ပြည်သူညီညီရေးဆွေးနွေးမှုဖူးတွဲကော်မတီကဦးသူဝေဖြစ်ပါတယ်နောက်တူကတော့ရှမ်းတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တူဖြစ်တဲ့ဦးရထွန်းမှာဆိုတော့ကျွန်တော်အရင်ဆုံးတော့ဦးသူဝေနဲ့ဒီဦးရထွန်းတို့ဟိုစီရတီဟိုတဘောတော့အချင်းရုံလေးတုံးသက်ချက်ကလေးကိုကျွန်တော်ကြားချင်ပါတယ်ဆိုတော့ဒီအခုညီဆိုရင်ဒီညီလာခံပတန်ငင်မှာပဲဒီတန်းသားဒေသတွေမှာတိုက်ပွဲတန်နေစရိုက်ကြားနေရတယ်ဟိုတခုရှိတာတော့ဘသူကဆက်လို့ဖြစ်တယ်ဘသူမှန်းနဲ့ဘသူမားလဲဆိုတော့ပြောဖို့ခက်နေမှာဒါတွေကဒီတိုင်းပြည်မှာလူနေတဲ့ညီငယ်တွေအတွက်တော့မကောင်းတာသိကြပါတယ်ဆိုတော့လက်ရှိတိုက်ပွဲတွေပြန်ဖြစ်နေတာမျိုးလို့အခင်းအချင်းမျိုးတွေကညီလာခံကျင်းပမယ်ဆိုလို့ရှိရင်ဘလောက်ထိတက်ရောက်မှုတွေရိုက်ခိုက်မှုတွေရှိလာနိုင်မယ်လို့ယူဆတယ်ဆရာဦးသူဝေအရင်ဆွေးနွေးပေးပါဦးခင်ဗျာ
အဲဒီလိုငင်းငယ်ကြီးအကြီးမှာကတော့ငင်းငယ်ကြီးလုပ်ကိုကျိုးစားနေတဲ့ကာလမှာဒီလိုလက်နဲ့ဒီပါရင်းနဲ့တိုက်ပွဲတွေဖြစ်တယ်ဆိုတာတော့ပဲကောင်းမှာလေဗျာနော်ငင်းငယ်ကြီးဆိုတာကတကယ်ကိုတန်းဒီမှာအင်မတန်ကိုရေးကြီးရဲ့ယရနာနဲ့တူတာလေနော်ငင်းငယ်ကြီးကအကျိုးငင်းငယ်ကြီးမရှိဘူးဆိုရင်ဒီလိုပဲတိုက်နေကြပြီးခိုက်နေတာဒီတင်းနေတာဒီဒါရတာဒီလူမှုဒုက္ခဖြစ်တာရှိနေမှာပေါ့နော်ငင်းငယ်ကြီးရသွားရင်တော့အဲ့ဒီဒုက္ခကြီးငိမ့်မယ်လေနော်ငိုနေတဲ့လူတွေကြီးရကြမယ်စိတ်ညစ်တဲ့လူတွေပြောလာကြမယ်ဟုတ်လားငင်းငယ်ကြီးကအာဒါပြည်သူတွေကပူတန်တဲ့ဟာကြီးပဲပူတန်နေကြီးခက်ခဲတာကြီးရှိနေပြီပေါ့ဗျာဒါပေမဲ့ကျွန်တော်ထင်တယ်ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာရှိတဲ့နိုင်ငံတော်အစိုးရကဒီငင်းငယ်ကြီးဆိုတဲ့တမ်းဟိုယန္နာကြီးကိုပြည်သူတွေလက်ထက်ကိုရောက်အောင်ကြိုးစားမှာပါနော်ကြိုးစားနေကြမှာပါအဲ့တော့ဒီငင်းငယ်ကြီးထဲမှာပါတဲ့လူတွေလည်းပဲသူတို့လည်းသူတို့ပါဝင်ပြီးငင်းငယ်ကြီးရသွားတော့သူ့ကိုယ်ကြီးကြောက်ဆိုတာပေါ့ဗျာငင်းငယ်ကြီးအားလုံးလူချင်းနေကြတာအကျွေးနေနော်ဒါဖြင့်ဘာဖြစ်လို့ဒီအဲ energy ဆိုရတာတက်တန်းနှစ်မိနစ်ကျော်ပါကြောနှစ်မိနစ်ကျော်တဲ့အခါမှာအရင် SCA လက်မှာထိုးထားတဲ့၈ခု၈ဖွဲ့အပြင်ကို27ဖွဲ့ရှိတဲ့တည်းကထပ်တိုးပြီးတော့ဟုတ်လားဒီလက်မဲ့ထပ်တိုးတာကြီးမရှိဘူးဗျအဲ့လိုမရှိတာဟာဆိုလို့ရှိရင်ဒါအတိုးတက်မှုမရှိလို့လို့ဖြစ်နေတာပေါ့ဗျာဒါပေမဲ့ဟုတ်လားဒီဥစ္စာတွေကိုဘယ်လိုဖြေရှင်းမလဲဆိုရင်ကျွန်တော်တွေ့ရတာကတော့ဟိုတခုကျိုးစားနေပါလားဆိုရလည်းပဲငင်းငယ်ကြီးတကားကြီးကိုဖွင့်ထားတာပဲဗျာနော်နောက်ပြီးတော့လည်းပဲကျွန်တော်တို့ကိုဟုတ်လားမြန်မာပြည်ငင်းငယ်ကြီးရပါစီတော့ဆိုပြီးတော့နိုင်ငံတကာလည်းပဲဝိုင်းပြီးတော့ကူနေဗျာဟုတ်လားအဖွဲ့တစ်ဖွဲ့တည်းတွေ့ချင်းမှလည်းပဲလူလီသေးမရှိအောင်အဲ့တွေးဆုံနေအောင်ဆွေးနွေးနေအောင်ကူတယ်အဖွဲ့ရစုပေါင်းပြီးတော့လည်းဆွေးနွေးနေအောင်ကူတယ်နောက်ပြီးတော့လည်းပဲကမ္ဘာတိုင်းပြည်မှာငင်းငယ်ကြီးလုပ်တဲ့တိုင်းပြည်ကိုခေါ်သွားပြီးတော့သူတို့တွေဘယ်လိုလုပ်ကြလဲဆိုတာတွေကိုဟိုအတင်းအသာယူနေအောင်ဟိုလိုက်ကြရတယ်ဗျာဟုတ်ကဲ့ဒီတ
က်ကျတော့ကျွန်တော်မေကိုတစ်ချက်ကျွန်တော်မေကိုတစ်ချက်ပြန်ကောက်ချင်ပါတယ်ဆရာဦးသူဝေ
ဒီလိုဒီကိုလိုက်ကြနေတာဗျာ
ဟုတ်ကဲ့
ဆရာကြီးကတော့
ဆရာဦးသူဝေကြားလားမသိဘူးခင်ဗျာဆရာဦးသူဝေကျွန်တော်မေးချင်တဲ့မေကိုတစ်ချက်လောက်ပြန်ကောက်ချင်ပါတယ်ကျွန်တော်အဓိကတော့အခုဒီတိုက်ပွဲစံနေညံနေတဲ့ကိစ္စတွေကအခုညီလာခံချင်းပကံနေချက်မှာဖြစ်တယ်ဆိုတော့ညီလာခံအပေါ်မှာဟိုရိုက်ခတ်မှုတစုံတရာရှိမရှိဆရာဦးသူဝေအမြင်ဘယ်လိုရှိလဲခင်ဗျာအဲ့ဒါလေးကိုတစ်ချက်ဖြည့်ပေးပါ
အဲ့အဲ့အရာကျွန်တော်အဲ့အရာကိုပြောချင်တာပါဒီဒီလက်ကင်ပြီးတော့တက်ခိုက်တဲ့ဆိုရဲကကညီညာဤတဲ့ဒါအဟံသားတွေအနောက်ချက်တွေပဲလीနော်အဲ့တော့ဒီဥစ္စာတွေကဖြစ်တဲ့ဆိုရင်ဒါအဲကိုယ်တို့ကျွန်တော်ညီညာဤကိုတိဆောက်နေတဲ့ဒီမှာအဟံသားတွေဖြစ်တာပေါ့ခဲခဲတွေဖြစ်တာပေါ့ဒီအရာတွေမဖြစ်တည်ဘူးပေါ့ဗျာနော်မဖြစ်တည်ဘူးဆိုတော့လည်းပဲလက်နဲ့ကင်ထားတဲ့ဆိုရဲလူတွေကတော့ကျွန်တော်အမြင်ကတော့ဒီလိုဟိုဒီနွားကြောင်တယောက်ကဒုက္ကင်ထားလို့ရှိရင်ဟိုရန်ဒီရန်ကျင်တာပဲလေးကောတားလေးဟိုပြစ်ဒီပြစ်ကျင်လာပဲအဲ့ဒါလက်နဲ့ကင်ထားတဲ့လူတွေကလည်းဒီလိုပဲလက်နဲ့ကိုဟိုစားညင်နေကြတာတွေရှိတော့အဲ့ဒါတွေဟာကျွန်တော်တို့လေးရဲအခက်ခဲရှိရဲလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာကျွန်တော်ဥယျာထွန်းရဲ့သဘောထားလည်းကြားချင်ပါတယ်ဥယျာထွန်းရဲ့အခုဒီလိုဖြစ်ဟိုပြစ်ခတ်နေကြတဲ့ကိစ္စတွေကအခုလာမယ့်ဒီညီလာခံကိုဘယ်လောက်ထိဟိုအကျိုးဆက်တွေရှိလာနိုင်တယ်လို့သုံးသပ်မိလဲဆရာဥယျာထွန်း
အခုဒီတိုက်ပွဲဖြစ်တဲ့ဟိုနေရာတွေကတော့ဟာပေါ့လေ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟော DNA တွေတို့နော်ဒီ AA တို့ KIA တို့အဲ့ဒါတွေနဲ့ဖြစ်တာနည်းနည်းများတာပေါ့ဟိုဆိုတော့ဟို အဓိကခုနလာမဲ့ငင်းငယ်ကြီးညီလာခံကိုအဟံတာဖြစ်စေနိုင်တာကတော့အဲ့ဒီတိုက်ပွဲတွေကတော့ခုနပြောတယ်လို့ဘသူကစတယ်ဘသူကမှားတယ်ဘသူကဟိုဟာဖြစ်တယ်ဆိုတော့အငင်းခုံနေလဲရှိတော့ဟိုဒါအသေးစိတ်တော့ကျွန်တော်လည်းမပြောနိုင်ဘူးပေါ့
ဒါပေါ့
ဆိုတော့ဟိုအရေးကြီးတဲ့အချက်တစ်ချက်ကကျွန်တော်မျိုးသားဟိုတိုင်းသားဒီရှာမျိုးသားဒီအချင်းဟိုဟာပေါ့လေဟိုပါကောလေ
မြေသားဆွေနှုတ်ဝဲတွေဟုတ်ကဲ့
ဆွေနှုတ်ဝဲတွေဆွေနှုတ်ဝဲတွေအင
်း
အဲ့ဆွေနှုတ်ဝဲတွေအတားခံထားတဲ့ကိစ္စအဲ့အဲ့ဒီတစ်ခုကတော့နည်းနည်းစိတ်ပြီးတော့ဒီငင်းငယ်ဆွေနှုတ်ဝဲအတွက်မကောင်းတာဟုတ်ကြ။အမှန်ဒါတွေကသဘောတူထားပြီးသားလေသဘောတူထားပြီးသားဒါတွေလုတ်ပါဒီလူတွေကအမြင်သဘောထားတွေရှိပြီးပါဆိုတာသဘောတူခွင့်ပြုထားပြီးသားအဲ့မှာအတားခံရတယ်မြို့နယ်တချို့မှာနောက်တစ်ခါဒီအမျိုးသားအချင်းဆွေနှုတ်ဝဲမှာလည်းအဲမလုပ်ဖို့တတားတယ် RDSS ကလည်းအဲ့ဒါကိုပြဆိုင်လိုက်တယ်ပေါ့နော်အဲအဲ့လိုဆိုတော့အဲ့ဒီဟာကြီးကတော့ဒီငញ្ញရေးဆွေးနွေးပွဲအတွက်လာမယ့်ငញ្ញရေးဒီဟိုပါအခုလာကုန်ကျင်းပမယ်ဆိုတဲ့အပွဲမှာအများကြီးတက်ရောက်မှုရှိလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့
တကယ်ဟိုလူတင်လူတင်အားဟုတ်ရလားဆိုတဲ့တန်တရားမျိုးပေါ့နော်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိစ္စကိုကျွန်တော်လည်းဟိုဆွေးနွေးဖို့စဉ်းစားထားပါတယ်ဆရာဦးသူ့ဝေကိုပဲပြန်မေးကြည့်ပါတယ်အခုဆက်စပ်ဦးရထွန်းထောက်ပြသွားတဲ့ကိစ္စတခုရှိပါတယ်ဒီလိုအခုဒီရှမ်းပြည်နယ်မှာဆိုအခုဟိုအမျိုးသားအဆင့်ဆွေးနွေးပွဲကြီးကျင်းပတဲ့နေရာမှာချေချောမမဖြစ်တဲ့အခြေအနေမျိုးတွေရှိရဆိုတော့တကယ်လို့များဒီကျွန်တော်ဒီညီလာခံဒီလောက်ကိုကျင်းပမယ့်အစီအစဉ်တိုင်းဖြစ်တယ်ဆိုရင်တော့မှပဲညီလာခံကစုံစုံလင်းလင်းဖြစ်နိုင်မယ့်အလားအလာတွေရောရှိပါမလားဆရာ
ဟေးကျွန်တော်တို့ဒီလိုနေရရေးကောညီလာခံကြီးကိုကျင်းပဖို့ဆိုရဲစားပါလေတော်တော်လည်းလှုပ်ထုံးလုံကြီးတွေရှိတာဟုတ်ဗျာနော်လှုပ်ထုံးလုံကြီးတွေကတော့ဖြစ်ရင်အဲဒီဟိုအမျိုးသားအချင်းနဲ့နိုင်ငံကြီးရှိလူတွေတွေလှုပ်ဖို့ကလည်းအဓိကပါတယ်လေနော်ဘာလို့ဆိုတော့ညီလာခံမတိုင်ခင်မှာပြည်သူတွေရဲ့ဒေါသတွေကိုကြည့်အောင်ဆိုပြီးတော့တိုင်းနဲ့ပြည်နယ်တွေမှာကျွန်တော်တို့ဒါအမျိုးသားအချင်းနိုင်ငံကြီးရှိလူတွေတွေလှုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါအတိမပြုထားတာပေါ့အခုချမ်းပြည်ချမ်းပြည်မှာလှုပ်ဖို့ဆိုတာလည်းကျွန်တော်တို့ဟိုသဘောတူလက်မထိုးပြီးတော့လှုပ်ပေးလိုက်ပြီဗျာနော်အဲ့တော့နောက်ပြီးတော့ဒီမှာကျွန်တော်တို့ဒီညီလာခံရဲ့လှုပ်ထုံးမှုတွေကဘာတွေလဲလို့ဆိုရင်ညီလာခံလှုပ်ဖို့ဆိုရင်ကျွန်တော်တို့ UDP JC ကနေပြီးတော့ဆုံးဖြတ်ရတယ်ဗျာ။နောက်စီစဉ်ပေးရတယ်ပေါ့ညီလာခံကြီးကိုဟိုဘယ်တော့လှုပ်မလဲ၊တနည်းလှုပ်မလဲ၊တနည်းရလှုပ်မလဲ၊ဘယ်သူတွေကိုပိတ်မလဲ၊ဘာတွေဆွေးနွေးမလဲ။အဲအဲ့ဒါတွေအကုန်လုံးကိုပြင်ဆင်ပြီးတော့မှဒါကျွန်တော်တို့ကဒါဒီညီလာခံကြီးကိုကျင်းပမှာဘူးနော်။ဒီလိုလဲပြင်ဆင်ပေးရမယ်။အမျိုးသားချင်းနိုင်ငံရေးရှင်ဒီဘက်တွေကိုလည်းလှုပ်ပေးရမယ်။အခုတော့ကျွန်တော်တို့နှစ်ခုစလုံးကျွန်တော်တို့ချုပ်နိုင်တယ်ချုပ်တယ်လေအမျိုးသားရှင်နိုင်ငံရေးဆွေးနွေးပွဲတွေကလည်းအဲမလုပ်နိုင်ဘူးအခုထိနောက်ပြီးတော့ကျွန်တော်တို့ပြင်ဆင်ပေးရတဲ့ UDP JC အစည်းအဝေးတောင်းမှပဲအခုထိမလုပ်ရသေးဘူးတို့ကျွန်တော်တို့ဒီဒီဂျန်နယ်လာလာကုန်လောက်မှာမိလာကကြီးလုပ်မယ်ဆိုတာကတော့ဗာလဲလို့ဆိုရှင်အရင်တော့ကျွန်တော်တို့ NCA မှာဆုံးဖြတ်ထားတာရှိတယ်လေတနည်းကိုနှစ်ချိန်ဟိုတုန်းကတော့ပြင်6လတစ်ချိန်လောက်ဖို့ကျွန်တော်လုပ်လို့ရတယ်ဒါ6လရေအခုလုပ်လို့အဆင်မပြေတဲ့အခါကျတော့6လဟုတ်ချင်မှဟုတ်မယ်ဒါပေမဲ့တနည်းမှနှစ်ချိန်လောက်အောင်ဆိုပြီးတော့အခု yes see တယ်ဒီ general လာကုံဆိုတာကိုကျွန်တော်တတ်မှတ်လိုက်တာတကယ်ကတော့ဟိုပြင်ဆင်ထားတာဒီကတော့အများကြီးဟိုဟာရှိနေတယ်လိုအပ်နေတယ်ရှိတယ်အဲ့တော့ဒီငင်းကြီးကြောင့်မှဒီလာကုံမှဖြစ်ပါမလားဆိုတာတော့ကျွန်တော် UDP ကျေးဇူးတော်ဆွေးနွေးအစည်းအဝေးမလုပ်ရဘူးဆိုတော့ဒါကျွန်တော်ပြောဖို့အမှန်ခက်နေတဲ့အခြေအနေမှရှိပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးပါဆရာဦးရထောင်းခင်ဗျအခုကျွန်တော်တို့ဒီစောစောဆရာဒီရှမ်းပြည်ဘက်ကအခြေအနေကိုထောက်ပြသွားတယ်နောက်ဟိုဒီအပိုင်းမှာပဲဒီ KNU ကလည်းပဲသူတို့ဒီရေးပေါ်စီဝေးဟိုဟိုဟာထိုင်ပြီးတော့ဆုံးဖြတ်သွားတာတခုရှိပါတယ်ဒီညီလာခံကိုလက်လောချင်းနေမှာစိုင်းထားဖို့ဆိုပြီးတော့တိုက်တွန်းတာမျိုးတွေတောင်ရှိနေဆိုတော့ဒီညီလာခံအလားလားဟိုဟိုဘယ်လိုမြင်လဲဆရာအခြေအနေကောင်းရလ
ားအခြေအနေကကျွန်တော်လည်းဟိုဟိုနည်းနည်းကြားထားတာတွေရှိတယ်လို့သူတို့ပြင်ဆင်ရမယ့်အားတွေကိုမပြီးသေးဘူးလို့ပြောတယ်ခုနဥတုရေပြောထားတဲ့ UDPJ
UDPJ ဆရာဟုတ်ကဲ့
အဲအဲ့ဒီဟာလဲသူတို့မပြီးသေးဘူးနောက်ခုနပြောတဲ့အမျိုးသားချင်းအဲဒီဆွေးနွေးပွဲတွေကလည်းနိုင်ငံရေးဆွေးနွေးပွဲတွေကလည်းမပြီးသေးဘူးဆိုတော့ဟိုလှုပ်လို့ချင်းဘယ်လိုဖြစ်မလဲဆိုရင်အရင်သူတို့အတွေ့အကြုံရဆိုရင်ဟိုဟိုဟာဘာပေါ်လဲပုံပုံမိတိုင်းလိုရတာမျိုးပေါ့
ဟုတ်ပြီ
ဒီအပေးပြီးတော့လိုရတာမျိုးဖြစ်တဲ့အခါကျတော့အဲ့ဒီအစီအေးတက်ရောက်ရတဲ့လူတွေကလည်းခံစားချက်မကောင်းဘူးအဲ့တော့အဲ့ဒီဟိုဟာတွေအတွေ့အကြုံရဆိုလို့ရှိရင်တော့အမှားတော့အဲဒါတွေပြည့်ပြည့်စုံစုံကြည့်အောင်တောင်းတိုင်းပြည့်ပေးတာကောင်းတယ်လို့ကျွန်တော်ကမြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။သူတို့ကိုလည်းအလဲပေးကြပါတယ်။အရင်ဆုံးကတော့ကျွန်တော်ဒီမြန်မာပြည်ရပါကိုစလိုင်းပွေကုန်းဖြစ်ပါတယ်။စလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ။
โอเคนะเสร็จแล้วสุปินลงเงินละคันจิมบาเนกิซ่ารออลาละไม่กล้ามุรุสนอมีเนบาบิลุเลยสรอ ZPDC C สรอဥစ္စာတွေอ่ะ NCA ကနေပေါ်လာတဲ့ဥစ္စာဖြစ်တော့ဒီ NCA လောင်းချောင်းတိုင်းမဲ့ဆက်သွားအောင်မယ်ဆိုရင်တော့ပွဲတော်မဖြစ်မြောက်ပဲနဲ့ဘာအနှစ်သာရတော့ဟောပိုဝေးသွားလိမ့်မယ်အဲ့တော့ဒီတိုင်းသွားတဲ့ကိစ္စ2006 series လည်းပဲပူပြီးတော့မှခင်နေရဆိုးလာမယ်ပုံစံဖြစ်တယ်အဲ့တော့ဖြစ်နိုင်တဲ့အခြေအနေကတော့ဒီ CCC ကလည်းဖြစ်ဖြစ်တို့ညီလာခံကြီးကိုစောင့်မနေပဲနဲ့အခုပြီးထောင်စုသဘိုးတွေဆက်အစ်အပိုင်း30-50ရရှိထားပြီဆိုတဲ့ပုံစံမျိုးနဲ့အများဆုံးအခြေခံမှုတွေကိုသဘိုးပြီးတော့2000ဖွဲ့စည်းပုံအခြေခံဥပဒေကိုတို့တို့ပြင်ဆင်တာမဟုတ်ပဲနဲ့အတိကြီးဆွေးပြီးတော့မှအဲ့ဒီဟာတို့ညီလာခံတွေကိုပြမစိတ်တိုက်တို့လေးနဲ့ကိုင်ဒီတို့ဒီလူသူစိတ်ကြက်ยีเซนไนนี่สื่อเนาะอะไรตีดูนอกป้ายมาสื่อนี่เล่นไก่นี่ก็ตีดูถุยงาเนี่ยเล่นเนี่ยชุบเงี้ยงลุลุยามั้ยดีใจสื่อเนาะตามรอแล้วโหเพดีอ่ะเลยสื่อปูเลยผิดมั้ยงวยกุ่มมั้ยสื่อบ่ามาอัพพติมาไม่รู้สื่อเนาะมีแ
หละโอเคโค้ชไซม์ปวยก็ซื้อนึกไปได้เจซูอ่ะเจ้าเราตู้ก็แล้วเมม่าปีอ่ะบาเลยตู้ก็โกขมองลืนขึ้นไปเลยโกขมองลืนเนี่ยตบอดาแล้วลุยตุชินซื้อนึกลุยาบาเลยครับเนี่ย
โอเคကျောင်းငယ်ငယ်ရရှိဖို့ချစ်ချင်းတို့လည်းပဲကြာရောတဲ့အစိုးရနဲ့တန်းဖို့ပဲကသတိပြန်ပြီးနည်းပြန်ပြီးတစ်ခါတည်းအကြည့်ဖြစ်တဲ့ဒီဒီကဒီအခါရတဲ့ထားလို့ရပါရဲ့အမှန်နဲ့နေရာရောအမှန်အစိုးရနဲ့တန်းဖို့အတင်းအကျပ်များကိုဓာတ်မြင့်ကြီးဆက်ဆံမှုတွေပါရဲ့နံပါတ်၃နေရာကိုကျင်းစားတဲ့ချုပ်စုကြီးကကျောင်းအစံခါခါပါလားအစိုးရအကျဲ့တို့တိုင်းတိုင်းခေါင်းဆောင်များကြီးဒီလူတန်းကိုရရှိဖို့တို့ပါရဲ့နံပါတ်၄နေရာငယ်ငယ်ကြီးတစ်ယောက်ရရင်အစိုးရဒီတမတမကြပြီးအော်ဒါအရှိတော့ပန်းကြီးတဲ့ဘယ်တန်းတန်းနဲ့တန်းတို့ကြောင်းပါခန်းကြီးတို့ဒီပါရခင်ဗျာနံပါတ်ကျွန်တော်မိကုန်းမိကြီးတာအဲ့ဒီအစိုးရလက်ထက်တော့မင်းရဲ့ရနိုင်မရနိုင်ကိုကျွန်တော်မေးပြပါရခင်ဗျာ
ဟုတ်ကဲ့အဲ့အဲ့မိကုန်းကတော့ဟိုဖြေဖို့ဘလူးမမလွယ်တဲ့ကိစ္စလို့ထင်ပါရခင်ဗျာအော်ကိုခမောင်လေးဆွေးနွေးပြတာကျေးဇူးပါကျွန်တော်တလက်စာတွေပဲကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်သူတို့စာတွေကိုလည်းကျွန်တော်ဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့တကုံမျိုးသစ်ကဦးလာထွန်းရဲ့ပေးစာဖြစ်ပါတယ်ဟိုကိုအောင်ကိုဖတ်ပြပေးပါခင်ဗ
ျငင်းငယ်အကြောင်းပြောတာမပြောရသေးပါဘူးနောက်ဆုံးသတင်းတွေကစိတ်ပြက်စရာကြားလာနေရပါပြီအမှန်ကတော့ထူးပေမဲ့မဆန်းတဲ့သတင်းတွေပါနိုင်ငံအတွက်အင်မတန်အရေးကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်ဆိုတာကတိုင်းချစ်ပြည်ချစ်မျိုးကြစိတ်ရှိပြီးအမျှော်အမြင်ကြီးမားတဲ့နိုင်ငံရေးသမားစစ်စစ်ရဲ့လုပ်ငန်းမျိုးဖြစ်ပါတယ်စစ်သားတွေနဲ့နိုင်ငံရေးသမားမဟုတ်သူတွေလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ပါဘူးစစ်နကောင်လုံးတွေ့နေပါရဲ့စင်ချေရလိုက်ရှာတာမျိုးမျက်မမြင်ပုံနာ6ယောက်ဆင်ဆန်းတယ်လို့မျိုးပြောနေတာမျိုးတွေနဲ့တော့ဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ပါဘူးအင်မတန်ခက်ခဲတဲ့အခြေအနေမှာနိုင်ငံရေးခေါင်းဆောင်ကြီးပိုကျော်အောင်ဆန်းဘလို့ဥဆောင်လမ်းပြလုတ်ကင်ပြသွားပါသလဲမျိုးချစ်နိုင်ငံရေးသမားပင်းလုံးဥပိတ်ခင်ဘလို့အပတ်တကုတ်လုတ်ကင်ပြသွားသလဲကျွန်တော်တို့မှာပြည်စုံတဲ့စံနမူနာကောင်းလုပ်ငန်းစဉ်ကောင်းတွေပြည့်ပြည့်စုံစုံရှိပြီးသားပါမျိုးချစ်စိတ်နဲ့နိုင်ငံရေးကောင်းဆောင်မှုအပြည့်အဝရှိဖို့ပဲလိုတာပါဒါကိုမစင်စားခြင်းသေးဘူးဆိုရင်ဒီနှစ်စမ်းချိန်ကမှရန်ကုန်တိုင်းအစိုးရအဖွဲ့တွေကကောင်းမှုလုပ်ကျင်းပပေးတဲ့ပြည်သူလူထု၃သိန်းကျော်တက်ရောက်တဲ့အင်မတန်ကြီးကျယ်ခမ်းနားလာတဲ့ဓမ္မပူဇော်တရားပွဲကြီးမှာမြတ်တော်ရှင်ဆရာတော်ရှင်စေကိန်းနဟောကြားပြသဆွေးနွေးတဲ့တရားတော်အတိုင်းသာဝရတည်တဲ့နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပိုင်ပိုင်နဲ့နဲ့ရနိုင်ဖို့တခြားစာချုပ်တွေမလိုပဲမေတ္တာစာချုပ်ကိုအလုံးပါဝင်ရေးထိုးကြပါတဲ့မေတ္တာစိတ်ဓာတ်ကျင့်သုံးပြီးတော့မေတ္တာစာချုပ်ချုပ်ဆိုဖို့ဖြစ်ကြောင်းပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဒါကတော့ကျွန်တော်တို့ဒီကုံမျိုးစကဥလာထုံးရဲ့စာပါနောက်ထပ်ကျွန်တော်တို့ Facebook ကနေမှတ်ချက်တချို့ပေါ်ပြထားတာလည်းရှိပါသေးတယ်နားလောက်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ပထမဆုံးသူကတော့ကိုမောင်ကိုပါတဲ့နိုင်ငံရေးစင်မြင့်ဘော်ကကစင့်ကလျာလွှင့်စင်ခဲ့ရတဲ့စစ်အုပ်စုနဲ့အပေါင်းပါတွေဟာသူတို့အတွက်နိုင်ငံရေးတိတ်ခါဆဲဖို့နေရာအာဏာကိုကြိုးစီပွားအတွက်စီရင်နဲ့လမ်းထွင်နေတာပါဒါပေမဲ့သူတို့ရဲ့လမ်းကြောင်းကလမ်းဆုံးနေပါပြီသူတို့ရဲ့လုပ်ရက်တွေဟာနောက်ဆုံးထွက်သက်ပါပဲဘယ်ပြည်သူကမှသူတို့ကိုမထောက်ခံတော့ပါဘူးဒါကြောင့်ပဲသူတို့ဘက်ကမထူးဆက်ခင်းနေတာတွေအဆုံးသတ်သွားပါလိမ့်မယ်ငင်းကြရဲ့ရောင်ကြီးတန်းလာမှာပါလို့ရေးပါတယ်ရှင်နောက်တစ်ယောက်ကတော့ပန်းလိုင် River လို့နာမည်ပေးထားပါရရှင်သူကတော့မြမတက်မတော်ကညီလာခံအောင်မြင်မာနဲ့2008အခြေခံဥပဒေပြုပြင်ရမှာကိုအကြောက်ဆုံးပဲလို့ဆိုပါတယ်နောက်တစ်ယောက်ကတော့စိုးခိုင်းလို့ခေါ်ပါရရှင်ပြည်အောင်စုစိတ်ဓာတ်ထက်တနတ်တန်စိတ်ဓာတ်ကပုံပြီးပြင်းထန်နေပါတယ်လို့ဆိုထားပါတယ်နောက်တစ်ဦးကတော့နိုင်ရန်ဆိုတဲ့သူပါငြိမ်းချမ်းရေးကိုဖိအားမရှိရင်တပုံတွေဆွနေမှာမဟုတ်ဘူးတိုက်မှရမယ့်အဖွဲ့ကိုတိုက်ကိုတိုက်ရမှာပါလို့ဆိုပါတယ်နောက်တစ်ဦးကတော့အန်တိုနီပါရှင်သူကတော့စစ်တပ်ကဒေါ်စုကိုငြိမ်းချမ်းရေးဆွနေပဲလို့ခိုင်းတယ်သူကရှေ့ကိုပြေးစစ်တပ်ကတဖက်လက်နဲ့တိုင်းရင်းသားတွေကိုအကြောင်းရှာပြီးတိုက်ငြိမ်းချမ်းရေးကတော့ဝေလာဝေးပါဖက်ဒရယ်အစိုးရမဖြစ်နိုင်ပါဒ တော်စုကစစ်တပ်ကိုယုံကြည်ပြီးတော့တိုင်းရင်းသားတွေကိုစီလုံးနေတာထင်ရှားပါတယ်လို့ရေးထားပါတယ်ရှင်
โอเคเจซูวะนันหลองเยကျွန်တော်တလက်စားတယ်ပဲကျွန်တော်တို့ဒီဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းရလောက်အချင်းအလှည့်ပေးချင်ပါတယ်ဟိုတခုမြေတရက်ခန့်ညင်တာတော့အချင်းကန့်သက်ရှိတဲ့အတွက်လူရင်းတူရှင်ဆွေးနွေးပြဖို့လည်းမြေတရက်ခန့်ညင်ပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥစောလွင်ဖြစ်ပါတယ်ဥစောလွင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဒီနေ့ရဲ့တွေ့ကတော့လုံးဝဆက်နေအောင်ခင်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့တတိယဇာနေတခုမှတွေ့လိုက်တွေ့ရပါရောဆက်လို့တော့ဟိုဟိုချမ်းကြီးနေပလဲဝါချင်းကြီးနေပလဲဝါမြို့မှာတိုက်ပွဲကိုဖြစ်တော့ကသုံးထားတဲ့အသုံးလုံးပါ။ဒါလည်းဆိုတော့ဟိုအေးအေးနဲ့ကာလာဖြစ်တော့ကဒီဘင်္ဂါလီကျိုးတော်ကိုကြောက်တဲ့ KNU ကျိုးစစ် AA တက်ကိုအဲ့ဒါကိုအပြစ်ပုံချတာဟုတ်ရယ်။ဒီလိုတိုင်းရင်းသားတွေကိုအပြစ်ပုံချပြီးတော့ညီကြီးကိုဘလို့လုပ်ပြီးဆင်းလို့ရပါလေ။နောက်ပြီးတော့2007ဖွဲ့စည်းပုံကိုအပြစ်ပြန်မရေးဆွေးနေတဲ့ဘယ်သူမှဘယ်တိုင်းရင်းသားမှညီကြီးရဲ့အတွက်အပြစ်တက်မလာပါဘူး။ဘာလို့လဲဆိုတော့2007ဖွဲ့စည်းပုံကတက်မလို့ရဲ့ဟိုသူရဲ့ဥစ္စာခံကိုအတိတ်ပြီးဟိုသူရဲ့ဥစ္စာခံတွေကိုသူကကောင်းစားစေခြင်းလို့လုပ်ထားတဲ့ဥပဒေဖြစ်တယ်။ဒါကြောင့်2007ဖွဲ့စည်းပုံကိုမြင်စင်နေတဲ့အဲ့လိုအတုံးအုံမျိုးတွေကျန်းတန်းတွေရိုင်းဆိုင်တဲ့အတုံးအုံမျိုးတွေကိုမဖြောက်ဖြစ်ပေးနဲ့လုံးဝငင်းကြိုင်အတွက်အလားအလာကောင်းကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်မမြင်ပါဘူးခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တူကတော့မလေးရှားနိုင်ငံကိုနေဦးလင်းဖြစ်ပါတယ်။ကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ကျွန်တော်သဘောထားတော့ဗျာ။ပြောရရင်တော့ share လို့ပေါ့နော်တကယ်တော့ကျွန်တော်တို့ပြည်တွင်းကဖြစ်နေတဲ့ပြဿနာမှန်တယ်များရှင်းပြောရင်တရုတ်နဲ့အနောက်အုပ်စုနဲ့ share လို့ရှိနေတဲ့အတွက်ကျွန်တော်တို့ဘလောက်ပဲကောင်းအောင်လုပ်လို့ဘလောက်ပဲလက်ချင်းတွဲတွဲတစ်ချိန်ချိန်မှာသူတို့ကစားသလိုပဲမပြီးနိုင်တဲ့ဇာတ်လမ်းဖြစ်မယ်လို့ထင်တယ်အဲ့ဒီတော့ဟို88ခုနှစ်ဆိုတော့တင်းချောက်ပင်ကြီးဦးနေဝင်ကသွားပြီးတော့ပြောတဲ့ပုံစံမျိုးပေါ့ဗျာချင်းကတ်တဲ့ပုံစံမျိုးကွန်မြူနီကိုမထောက်ခံတော့ဘူးပြောတဲ့အခါကျတော့ခေါင်းပေါ်မှာတင်ပြောလိုက်ပြီးတဲ့အခါကျတော့ကွန်မြူနီကဒီနေ့တော်တော်လေးကို꽌ကြောက်သွားတဲ့သဘောရှိတယ်အဲ့တော့နိုင်ငံရေးကိုတကယ်လုပ်မယ်ဆိုရင်ဘုကျော်အောင်ဆန်းတို့လည်းနိုင်ငံအကျင့်တက်ကိုသွားပြီးတော့ညှိနှိုင်းပြီးတော့လုပ်ရတဲ့သဘောရှိတယ်ဒီနေ့လုံးတော့လုံနေတဲ့ကုတ်တော်ကွန်တက်တို့ဘာတို့ဟလားအချင်းချင်းပြိပကဖြစ်တယ်ဆိုတာတွေဟာဘာမှမဟုတ်ဘူးဒါလုံထုံးလုံကြီးတွေလည်းရှိပါတယ်တကယ်တကယ်တော့ညှိနှိုင်းဖို့ဆိုတာကအဲ့ဒီဟိုပတ်သက်နေတဲ့လူအပြင်ကပတ်သက်နေတဲ့လူတွေရှင်းထုတ်နိုင်ရင်ကျွန်တော်ထင်တယ်အများဆုံးငြိမ်းချမ်းရပါလိမ့်မယ်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းအမြင်စိတ်ဝင်စားကြလဲကောင်းပါတယ်ခင်ဗျာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူလည်းရှိနေပါသေးတယ်ကျွန်တော်တို့အီးမေးလ်ပို့ထားတာအမေရိကန်ပြည်အောင်စုကမောင်တက်တနာပါမောင်တက်တနာရဲ့ပေးစာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
2019ခုနှစ်ကိုငြိမ်းချမ်းရေးနဲ့ပြသမှတ်ခဲ့ပေမဲ့မောင်မြာချင်းမှာတခြားနိုင်ငံတွေလိုလက်နက်ကင်ဖွဲ့စည်းတွေဟာတဖွဲ့တည်းမဟုတ်ဘဲများပြားနေတာကြောင့်အားလုံးနဲ့ညှိနှိုင်းဆွေးနွေးရတာခက်ခဲနေတာကြောင့်လို့အမေစုကဖွင့်ပွင့်လင်းလင်းပြောဆိုထားပြီးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အမြင်ရသူများနိုင်ငံတွေလိုတမတော်ကသာအစိုးရအုပ်ချုပ်မှုအောက်မှာအခိုင်အမာရပ်တည်နေမယ်ဆိုရင်2019ခုနှစ်ဟာငြိမ်းချမ်းရေးနဲ့လို့သတ်မှတ်လို့ရလာနိုင်စရာအကြောင်းရှိပါတယ်။ဒါပေမဲ့2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်လို့မသတ်မှတ်နိုင်ပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်မိမိတို့ရဲ့သဘောထားယက်တီချက်တွေအယူဆအများပြားကိုဆွေးနွေးညှိနှိုင်းနိုင်ခဲ့တဲ့အတွက်2018တတိယကြိမ်27ရာစုပင်လုံညီလာခံကနေထာဝရငြိမ်းချမ်းရေးအတွက်အလားအလာခေါင်းတွေပိုမိုတွေ့လာနိုင်ပါတယ်။အဓိကအားဖြင့်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းအားလုံးက NCA ကိုလက်မှတ်ထိုးကြမယ်။တမတော်ကဆိုရအုပ်ချုပ်မှုအောက်မှာဂုံတိတ်ခါရှိရှိယက်တီလာမယ်ဆိုရင်2018ခုနှစ်ဟာသမိုင်းတွင်ရင်မဲ့ငြိမ်းချမ်းရေးနှစ်ဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူကမောင်တက်တနာရဲ့ပေးစာပါ။သူကတော့ပြီးခဲ့တဲ့နှစ်ကငြိမ်းချမ်းရေးနှစ်လို့မဆိုနိုင်ပေမဲ့တိုးတက်မှုတချို့ရတယ်ဆိုပြီးသူအယူဆကိုပြောထားပါတယ်။ဆိုတော့တကယ်တော့ပြီးခဲ့တဲ့နှစ်ကိုငြိမ်းချမ်းရေးနှစ်ဖြစ်သတ်မှတ်ပေမဲ့ထင်သလောက်မပေါက်ရတဲ့အကြောင်းရင်းတစ်ခုလည်းမှဒီခိုင်းပြင်းတဲ့အရေးကြောင့်ဆိုပြီးတော့ထောက်ပြရလည်းရှိပါတယ်။ဆိုတော့ဒီနိုင်ငံတကာကဒီမကြုံဘူးလောက်အခုချိန်မှာလဲအာယုံဆက်ခံနေရတဲ့ဒီခံရေးကြောင့်ဒီနေ့ထဲမှာပြည်တွင်းငြိမ်းချမ်းရေးဟိုမျောလင်းတဲ့လောက်ခီးပေါက်နိုင်မှာမလားဆရာဦးသူဝေသဘောထားဆွေးနွေးပေးပါအောင်ခင်ဗျာ
အဲကျွန်တော်တို့ကဒီတိုင်းကလက်နက်ကင်အဖွဲ့အစည်းဒီနယ်ပတ်သက်လို့ညီညာရေးလုပ်နေတဲ့အတော်အတွင်းမှာပေါ့ဗျာနော်ဒီခိုင်ပြင်းနေအရေးကဆိုတော့တတ်ဆင်ပြီးတော့မှကျွန်တော်တိုင်းပြည်ကပို့ပြီးတော့ခက်ခဲတဲ့အဲညီညာရေးပို့ပြီးတော့ရဖို့ခက်ခဲသွားတာတွေပို့ဖြစ်လာတာပေါ့နော်ဒါညီညာရေးကြီးကိုတကယ်ကတော့တကယ်လိုအပ်တယ်ဆိုရင်ညီညာရေးကြီးကိုဟိုအားရပါရပေါ့နော်တကယ်ကိုယုံကြည်တဲ့စိတ်ရှိမှဒါညီညာရေးကိုရနိုင်တာဗျအဲ့လိုစိတ်မရှိဘဲနဲ့ဆိုရင်ညီညာရေးကိုရဖို့မဟုတ်ခက်တယ်လीအဲကျွန်တော် မြင်ရတော့ငင်းငိုင်းကိုအာဘယ်ပေါ်မှာတည်လဲဆိုအစိုးရရဲ့အချင်းပေါ်မှာပို့ပြီးတော့တည်တယ်ဗျအစိုးရရှင်းရှင်းခေတ္တကဆိုလို့ရှိရင်အဲတိုင်းပြည်မှာရှင်မြင်းကမင်းကျင်တရား7ပါးနဲ့ညီအုပ်ချုပ်ရလားအဲ့လို7ပါးနဲ့ညီအုပ်ချုပ်လို့ရှိရင်ပြည်ဒီတိုင်းပြည်ကသာဝါပြောမယ်ပြည့်တယ်မယ်ပေါ့ဗျာမင်းကျင်တရား7ပါးနဲ့မပြည့်စုံလို့ရှိရင်အာယာရီဥဒုတွေလည်းဖောက်ပြန်မယ်မတရားတဲ့မှုပင်တွေလည်းဖြစ်မယ်အဲတိုင်းပြည်လည်းပြည့်မယ်ပေါ့အဲ့တော့ဒီအခြေအနေငြိမ်းချမ်းရေးယူရဖို့ဆိုလို့ရှိရင်အစိုးရအနေနဲ့စပြီးတော့ဥတည်ပြီးတော့ပါလားဟုတ်လားပြည်သူတွေယုံကြည်မှုရအောင်လုပ်ရမယ်ညီညွတ်မှုရအောင်လုပ်ရမယ်ဒါမှအစိုးရခိုင်မာမယ်အစိုးရခိုင်မာမှဘယ်သူမှအနောက်ဆက်ပြစ်တော့ဘူးပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ဒါကျူးစားနေကြတာတွေ့ရတဲ့အခါကျငြိမ်းချမ်းရေးရတော့ရမှာဗျဒါပေမဲ့ဘယ်လိုဖြစ်လဲလို့ဆိုတဲ့အခါကျတော့ကျွန်တော်တို့ငြိမ်းချမ်းရေးကိုကျူးစားတဲ့ကာလမှာဒါနိုင်ငံတကာရဲ့အကူအညီနဲ့အခွင့်အရေးတွေအထူးခွင့်အရေးတွေအများကြီးရကြတယ်အဲ့ဒီအထူးခွင့်အရေးတွေမှာမှီပြီးတော့တခါလေအေးအေးဆေးဆေးလေးငင်းငင်းရေးကြီးကိုဖြည်းဖြည်းလေးသွားနေကြတယ်လို့ထင်တယ်အဲ့တော့ငင်းငင်းကြီးကတော့ရောက်တော့ရောက်မှာပဲတိုးတော့အခြေအနေကိုမပြင်လို့ရှိရင်ဟိုလားလေနဲ့သွားလို့ဤပဲဤပဲနဲ့တပြေးပြေးမှရောက်မယ်လေမြန်နဲ့သွားလို့မြန်မြန်ကြီးရောက်မှာမဟုတ်ဘူးမြန်မြန်ရောက်ချင်ရင်တော့ဖြစ်ရင်အခြေအနေကိုပြင်ရမယ်ဗျအခြေအနေကိုပြင်မှကျွန်တော်တို့ငင်းငင်းကြီးကိုမြန်မြန်ရမယ်ပြီကျွန်တော်တို့အဲ့လိုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးရထွန်းလည်းအချင်းတမင်းလေးလောက်ကြံပါသေးရဲ့ဆရာဦးရထွန်းသဘောထားကိုခင်ဗျာဒီငင်းငင်းရေးလုပ်ငန်းစဉ်တွေ80နှစ်ရေးအခုချိန်မှာလက်တွေ့ကြကြနဲ့လုံးတင်တာလုံးနိုင်တာဘာတွေများရှိသေးလဲဆရာ
အခုချိန်မှာတော့လက်တွေ့ကြကြကတော့ခုနကတယောက်ပြောသွားကြလို့ပေါ့နိုင်ငံတကာအင်ဂျင်နိုင်ငံပေါ့လေသူတို့ကအဲ CP ရဲ့ပုံမှုပေါ့နော်ပုံစိုက်တွန်းမှုကအရေးကြီးတယ်လို့ထင်ပါတယ်အဲနောက်တစ်ခုကခြေလှမ်းတွေပေါ့ခြေလှမ်းတွေမှာလည်း NCA ထိုးမှအဲကျွန်တော်ဆွေးနွေးမယ်ဆိုတာတဲ့အချို့ကိစ္စတွေကိုကျွန်တော်ချွင်းချက်အနေနဲ့အဲကျွန်တော်ခွင့်ပြုလို့ဒီလေဥပမာအားဖြင့် what ဒီလေပေါ့ what နဲ့ကိစ္စပေါ့နော် what နဲ့က UWSA တက်ဆိုလို့ရှိရင်တော့သူတို့ငញ្ញာရေးယူပြီးကြဲကတောက်လျှောက်ကြာတဲ့နဲ့ဆိုင်ပြစ်ပခံဖြစ်တော့တဲ့အတွက်ကြောင့်သူတို့က NPU ထိုးကြမင်းဘူးလို့ပြောနေတယ်နောက်ဒီနိုင်ဒီဒေတာလို့ဘာသာပတ်ဖြစ်ကြရလုံးဝတက်ဒေတာဖြစ်တော့အဲအဲ့ဒါနဲ့ပတ်သက်လို့ what နဲ့ရှင်နေတဲ့အခါမှာအဲတမီးတလန်းပေါ့နော်တမီးတလန်းအဲ့လိုစဉ်းစားဖို့ပြုလုပ်နေ
ဟုတ်ကဲ့
ပြောချင်တာကတော့ကျွန်တော်ဟိုဟိုပေါ့ဒီဒီဟိုမိပေါင်းစုံနဲ့မိမျိုးပေါင်းစုံနဲ့ကျွန်တော်တို့ကြိုးစားမယ်ဆိုရင်တော့ရနိုင်ပါတယ်နော
်ဟုတ်ကဲ့ပါ
ရေးကြည့်တာကတော့နိုင်ငံတကာအစီအစဉ်အများကြီးလို့ရတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးရထွန်းဦးသူဝေကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေအီးမေးလ်တွေ Facebook တွေနဲ့မှတ်ချက်ပေးပို့ရတဲ့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သူကိုအောင်နဲ့သူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့ဒိုင်ရိုက်လိုင်းရှင်နေခံကိုကြားခဲ့ရပါရှင်အခုထုတ်လင်းပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီလိုင်းတိုမီတာ25 30နှစ်တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါခုတော့ကြာရှိနေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုမသိငယ်ထိုက်ကပြောပြပေးပါဦးတန်ကိုရီးယားနိုင်ငံပျုံချမ်းမှာနောက်လာတဲ့ကျင်းပမဲ့ဆောင်ရာသီအိုလံပစ်ပြိုင်ပွဲမှာအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆေးလွတ်ဖို့မြောက်ကိုရီးယားကသဘောတူလိုက်ပါတယ်။မြောက်ကိုရီးယားနဲ့တန်ကိုရီးယားနိုင်ငံတို့ကြားဒီကနေ့အင်ကာနေ့ကျင်းပတဲ့ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံပွဲမှာအခုလိုကမ်းလှမ်းခဲ့တာပါ။ဖေဖော်ဝါရီလ9ရက်နေ့မှာစတင်မဲ့ဆောင်ရာသီအိုလံပစ်ပြိုင်ပွဲအတွက်အဆင့်မြင့်ရရှိတွေ၊အားကစားသမားတွေ၊ဗပွားအလှပြကပ်ပြမဲ့အဖွဲ့တစ်ဖွဲ့တိုက်ကွန်ဒိုတရုတ်ပြအဖွဲ့နဲ့သတင်းတော်တချို့ကိုဆီလုပ်ဖို့မြောက်ကိုရီးယားဘက်ကဆွေးနွေးပွဲအတွင်းမှာသဘောတူခဲ့တာပါ။အမေရိကန်ပြည်ထောင်စုအတွင်းဆဲဆုနှင့်နှစ်ခုနီးပါးနေထိုင်ခဲ့ကြတဲ့အယ်ဆာဗေးရနိုင်ငံသား26,000ကျော်ကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုတက်တန်တုတ်ပိရိတ်ကိုအမေရိကန်ဆွေးရကရက်ဆိုင်တော့မှာဖြစ်ကြောင်းအစိုးရအကြီးတန်းတာဝန်ရှိသူတွေကမနေ့တနင်္လာနေ့မနက်ပိုင်းမှာပြောပါတယ်2000ခုနှစ်မြင်းငလျင်ကျောက်အကြီးကျယ်ထိခိုက်ပျက်စီးခဲ့ပြီးနောက်အမေရိကတိုင်အလဲပိုင်းနိုင်ငံကနေရောက်လာကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်စက်တင်ဘာလ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝန်နှောက်ယှက်ခဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးကသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံမေးမြန်းခွင့်အလားအလာနဲ့ပတ်သက်ပြီးသမ္မတရဲ့အကျိုးဆောင်ရှေ့နေအဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။ တရင်အချင်းချုပ်ကမှတင်ပြထားကြကြညာပေးကြတာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလာမီတာ190 kHz 1505တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပီတာအပေါင်းကျမ်းမာရှင်လမ်းပါသေးရှင်။ဒီကိုအပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအားလုံးပ
This program has come to you from the Voice of America, Washington.